Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရဲ့2024ခုနှစ်ဇွန်လ20ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ24.50 လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်။
အစ္စရေးကိုတုံ့ပြန်ဖို့လက်နက်နဲ့တိုက်ခိုက်ရေးစွမ်းရည်အသင့်ရှိနေပြီလို့ဟက်စဘိုလာခေါင်းဆောင်ကသတိပေးပြောဆိုလိုက်ပါတယ်။ကြာသပတေးနေ့ကဗီယက်နမ်ကိုရောက်လာတဲ့ရုရှားသမ္မတပူတင်ကိုဝေဖန်မှုတွေကြားကပဲဗီယက်နမ်အစိုးရကကြိုဆိုခဲ့ပါတယ်။အားလုံးနဲ့အဆက်အသွယ်ဖြတ်တောက်ပြီးထိမ့်သိမ်းခံထားရတဲ့ဒေါ်ဆန်းစုကြည်ကျန်းမာရေးအတွက်စိတ်ပူတယ်လို့တားဖြစ်သူကင်အဲရစ်ကဒေါ်ဆန်းစုကြည်ရဲ့အသက်89နှစ်ပြည့်မွေးနေ့မှာပြောဆိုသွားပါတယ်။
ရှမ်းပြည်မြောက်ပိုင်းမှာ KIA နဲ့ TNL တို့ကြားတင်မာမှုစီဆိုင်မှာပြန်လည်ထူထောင်ရေးကြုံရတဲ့အခက်ခဲအိန္ဒိယချင်းထောင်မှာအစာငတ်ခံဆန္ဒပြမြန်မာတချို့အာဏာပိုင်တို့အချမ်းဖက်ဖြုတ်ခွဲတဲ့အကြောင်းသတင်းပေးပို့ချက်အပြင်ဒီကနေ့ချက်ရောက်တဲ့ကမ္ဘာဒုက္ခသည်များနဲ့အထူးစီစဉ်ဖြစ်အမေရိကန်ရောက်မွန်လူမျိုးတွေကြားကမွန်ရိုးရာဒလစ်စာပေတွေကိုဆက်လက်ထိမ့်သိမ်းချတဲ့အကြောင်းအပြင်ကမ္ဘာတစ်လွှာဒုက္ခသည်တွေအခြေအနေသတင်းဆောင်မတွေကိုလည်းတင်ပြပေးပါမယ်။အယ်ဒီတာနဲ့ဆွေးနွေးကန်ဂျန်စီတပတ်အတွင်းအားကစားစီစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ကိုငိမ့်ချန်ရေးကသတင်းတွေပြောပြပေးပါမယ်ရှင
်။ရုရှားသမ္မတဗလာဒီမီယာပူတင်ကသူ့ရဲ့မြောက်ကိုရီးယားနိုင်ငံတော်ခီးစဉ်ကိုဗိုလ်တုံးနေ့ကဆုံးသတ်ခဲ့ပြီးဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကိုခီးဆက်ခဲ့ပါတယ်။ရုရှားနဲ့ဆက်ဆံရေးတိုးမြှင့်တာပေါ်အမေရိကန်ကဝေဖန်နေတဲ့ကြားကပဲဗီယက်နမ်ဟာကြာသပတေးနေ့မနေ့အစောပိုင်းမှာရောက်လာတဲ့ရုရှားကောင်းဆောင်ကိုကြိုဆိုခဲ့ပါတယ်။ဗီယက်နမ်အစိုးရရဲ့ကြေညာချက်ထဲမှာတော့သမ္မတပူတင်ရဲ့ခီးစဉ်ဟာလွတ်လပ်စွာရည်တည်ခြင်းကိုကိုကိုအာကိုမှု၊ကွဲပြားမှုနိုင်ငံစုံဝါဒတွေပေါင်းဆက်ထားတဲ့ဗီယက်နမ်ရဲ့နိုင်ငံခြားရေးမူဝါဒကိုတက်ကြွစွာကျဉ်းသုံးချောင်းပြသနေတယ်လို့ဆိုပါတယ်။ဗီယက်နမ်ဟာအင်အားကြီးနိုင်ငံတွေကိုတံပြန်ရမှာရုရှားကိုမဟာဗျူဟာမြောက်ဖြစ်ရှုမြင်ထားသလိုရုရှားကလည်းဗီယက်နမ်ရဲ့စွမ်းအင်ကဏ္ဍကနေကာဝေးကဏ္ဍအထိထောက်ပံ့ပေးနေတာဖြစ်ပါတယ်။ဟနွိုင်းကအမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာတော့ရန်လိုတဲ့စစ်ပွဲကိုအားပေးမြင့်တင်နိုင်ဖို့ပူတင်ကိုဘယ်နိုင်ငံကမှခွင့်မပြုသင့်ကြောင်းနဲ့ဒီလိုမှမဟုတ်ရင်ရက်ဆက်ကြမ်းကြုတ်မှုတွေဟာတာမန်ကိစ္စလို့လုတ်ခွင့်ရသွားမယ်လို့သတိပေးထားပါတယ်။သမ္မတပူတင်ဟာမြောက်ကိုရီးယားခီးစဉ်တွင်မှာတော့ရုရှားနဲ့မြောက်ကိုရီးယားနှစ်နိုင်ငံဟာအမေရိကန်ရဲ့သူ့ရဲ့အပေါင်းပါတွေရဲ့ဗိုလ်ချစွန့်မှုရေးဝါဒနဲ့ကိုလိုနီပြုကျင့်မှုတွေကိုအတူတကွတွန်းလှန်နေကြောင်းပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကလည်းသမ္မတပူတင်ကိုကိုရီးယားပြည်သူတွေရဲ့ချစ်ကြည်အရင်းနှီးဆုံးမိတ်ဆွေဖြစ်ညွှန်းဆိုခဲ့တယ်လို့ပူတင်ကလည်းယူကရိန်းရေးမှာဗက်မလိုက်တဲ့ရည်တည်ချက်တွေကင်မြက်ခေါင်းဆောင်မှုကိုကျေးဇူးတင်ကြောင်းပြောခဲ့ပါတယ်များ။အစ္စရေးနဲ့စပွဲကြီးဖြစ်လာခဲ့ရင်အစ္စရေးနိုင်ငံတွင်းကအရေးကြီးပြစ်မှတ်တွေကိုဥတီတက်ခိုက်နိုင်တဲ့လက်နက်နဲ့ထောက်လိုက်ဆွမ်းဆောင်ရည်တွေအသင့်ရှိနေပြီလို့လေဘနွန်ခြေဆိုင်ဟစ်ဘိုလာအဖွဲ့ခေါင်းဆောင်ကဗိုလ်တုံးနေမှာသတိပေးလိုက်ပါတယ်။လေဘနွန်တောင်ပိုင်းမှာအစ္စရေးရဲ့လေကြောင်းတက်ခိုက်မှုတွေသိဆုံးသွားတဲ့ဟစ်ဘိုလာထိတဲ့တက်မှုအတွက်အောက်မေ့ဘက်ထိမ့်မှတ်ဟစ်ဘိုလာခေါင်းဆောင်ဟာဆန်နာစရာလာရဲ့ရုံးမြင့်တညာမိန်ကွန်းပြောရမှာလက်နက်တွေရှိနေပြီးဆုံးဖြတ်ချက်ချပြီးတဲ့အခါမှာဒါတွေကိုရှေ့တန်းစစ်မြေပြင်မှာတွေ့မြင်ရမယ်လို့ဆိုပါတယ်။ဝင်ကနေထောက်လိုက်ရေးအဝေးထိန် drone နဲ့အင်္ဂါနေ့ကရိုက်ကူးထားတယ်လို့ဆိုရက်7မိနစ်နီးပါးရှည်တဲ့ဗီဒီယိုတစ်ခုကိုလည်း Hezbollah ကထုတ်ပြန်ခဲ့ပြီးအဲ့ဒီထဲမှာ Israel ရဲ့ Lebanon နယ်စပ်နဲ့ဝေးကွာတဲ့ Haifa မြို့မြင်ကွင်းကိုမြင်ရပါတယ်။ဒါကြောင့် Israel နိုင်ငံအတွင်းပိုင်းတဲ့အထိသူတို့ချိမ့်ချောက်နိုင်တယ်လို့ Hezbollah ခေါင်းဆောင်ကပြောပါတယ်။ Israel ဘက်ကတော့ Hezbollah ရဲ့ဆွတ်ဆောင်နိုင်မှုကိုသိရှိထားပြီးဒီချိမ့်ချောက်မှုတွေကိုဖြေရှင်းနိုင်တယ်လို့တုံ့ပြန်ထားပါတယ်များ။ပြင်သစ်နိုင်ငံမှာအသက်12နှစ်အရွယ်ဂျူးလူမျိုးမိန်းကလေးငယ်တူကိုအတ္တမပြုကျင့်မှုဘာသာရေးလှုံ့ဆော်တဲ့အကြမ်းဖက်မှုဆွဆွဲချက်တွေနဲ့ဆယ်ကျော်သက်အရွယ်ယောက်ျားလေးနှစ်ဦးကိုပဏမအဆင့်တရားဆွဲဆိုထားကြောင်းအာဏာပိုင်တွေကပြောပါတယ်ဂျူးလွန်ခံရတဲ့မိန်းကလေးငယ်ကဂျူးလူမျိုးဖြစ်ပြီးတိုက်ခိုက်မှုအတွင်းပါလက်စတိုင်းဆိုတဲ့အမည်ကိုပြောဆိုတာတွေရှိခဲ့ကြောင်းရှစ်နှစ်လည်းဖြစ်ဂျူးကောင်းဆောင်တူလည်းဖြစ်တဲ့အဲလီခိုချီယာက AP သတင်းကိုပြောပါတယ်ပါရီမြို့တော်ရဲ့စင်ချေပုံးခူပီပွားမှာမိန်းကလေးငယ်အရမပြုကျင့်ခံအကြောင်းသတင်းပေးပို့ပြီးနောက်မှာအသက်12နှစ်နဲ့73နှစ်အရွယ်ယောက်ျားလေး3ဦးကိုဖမ်းဆီးခဲ့ပြီးအဲ့ဒီထက်က2ဦးကိုအခုလိုဆွဲချက်တင်ခဲ့တာပါ။အစ္စရေးဟာမတ်စ်ဖြစ်ပြီးပြင်သစ်မှာဂျူးမုန်တီးရေးတိုးမြင့်လာနေချိန်မှာဒီအမှုကလူများကြားစိုးရိမ်ပူပန်စေပါတယ်။ဒီတိုက်ခိုက်မှုပေါ်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းရှုံ့ချခဲ့ပြီးစာတင်ကြောင်းတွေမှာလူမျိုးရေးခွဲခြားမှုဂျူးမုန်တီးရေးနဲ့ပတ်သက်လို့ဆွေးနွေးနိုင်မယ့်အချိန်သတ်မှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒီပြိုင်ထဲမှာပဲပါရီမြို့တော်ခမ်းမရှိမှာဂျူးမုန်တီးရေးလွတ်ရက်တွေပေါ်စန့်ကျင်သူတွေစုဝေးပြီးဒါဟာခမည်းတော်ရဲ့နှမတွေလည်းဖြစ်သွားနိုင်တယ်ဆိုပြီးဆန္ဒပြခဲ့ကြပါတယ်များ
။ဗီယူအမေရိက ဖန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24kHz 1233 kHz 40kHz 4853 kHz 5859 နဲ့5.190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။ကြာသပတေးနေ့မနေ့ VOE ရဲ့မနေ့ခင်းသတင်းတွေကိုဆက်လက်နှက်ဆက်ပေးပါမယ်ခင်ဗျာ။စစ်တပ်အာဏာသိမ်းပြီးကလေးကဖမ်းခံထားရတဲ့ဒေါ်ဆန်းစုကြည်ရဲ့89နှစ်ပြည့်မွေးနေ့အချိန်မှာသူ့ဘယ်နေရာမှာဘလို့အခြေအနေမျိုးနဲ့ထိမ့်သိမ်းခံနေရပြီးကျန်းမာရေးအခြေအနေဘလို့ရှိနေတယ်ဆိုတာမသိရပေမဲ့တကဘာလုံးကသူနဲ့တူရက်တည်နေတယ်ဆိုတာကိုဒေါ်ဆန်းစုကြည်ခံစားသိနေမှာပါလို့တားငယ်ဖြစ်သူ Kim Harris ကပြောပါတယ
် I worry about the conditions of her confinement especially considering she is now 79 and has ongoing health issues
that 89 နှစ်ရှိလာပြီဖြစ်တဲ့အပြင်ကျမ်းမာရေးပြဿနာတွေကလည်းရှိနေလို့သူ့ကိုအားလုံးနဲ့အဆက်အသွယ်ဖျက်တောက်ပြီးဖမ်းဆီးထားတဲ့အခြေအနေပေါ်စိုးရိမ်နေကြောင်းသားဖြစ်သူ Kim Harris က Netherlands နိုင်ငံမှာကျင်းပတဲ့ဒေါ်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်ပွဲကိုပေးပို့တဲ့ဗီဒီယိုသတင်းစကားမှာထည့်သွင်းပြောခဲ့တာပါအရင်ကနှစ်ကာလကြာရှည်ဖမ်းဆီးခံခဲ့ရတာကလည်းလက်ရှိအခြေအနေကိုရင်ဆိုင်ဖို့မိခင်ဖြစ်သူအနေနဲ့ပြင်ဆင်နိုင်မယ်ဆိုတာသိကြနေပေမဲ့ဒီလိုသတင်းမရဖြစ်နေတာအတွက်စိုးရိမ်ကြောင်း Kim Harris ကပြောပါတယ်အသက်80နှစ်ကပ်လာချိန်မှာအရင်ကနေအကျယ်ကျုပ်ကာလနဲ့ခုထောင်ထဲမှာဖမ်းခံနေရတဲ့3နှစ်ကျော်ကိုတွက်ကြည့်ရင်သူ့ရဲ့တက်တန်း4ပုံတပုံနီးပါးကအကျဉ်းချခံနေရတာဖြစ်တယ်လို့သူကထောက်ပြပြီးမိခင်ဖြစ်သူအရင်ကသူ့ကိုပြောမှုတဲ့ဒီအသက်အရွယ်မှာအေးအေးချမ်းချမ်းနေနိုင်မှုကောင်းပြီဆိုတဲ့စကားကိုလည်း Kim Harris ကဗီဒီယိုထဲမှာပြန်လည်ဝင်မြခဲ့ပါတယ်ခင်ဗျာ။ဂျွန်လာစကွေးရဲ့နေမှာကြောက်ရွံ့တဲ့ပြည်ပခါရီကြားလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေမှာမြန်မာနိုင်ငံကစစ်ပွဲတွေတွင်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်မှုနဲ့ကျူးလွန်သူတွေကိုအရေးယူဖို့ကရင်လူအခွင့်အရေးအဖွဲ့ KHRG ကထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ့်ပြီးနောက်ပိုင်းပြည်ပခါဆက်ဆက်လိန်အကြမ်းဖက်မှုတွေတိုးလာနေကြောင်းလည်းအဲ့ဒီဖွဲ့ကထောက်ပြပါတယ်ဖာပွန်ခရိုင်မှာ2023ခုနှစ်တုန်းကဖြစ်ခဲ့တဲ့စစ်ကောင်စီရဲ့ချင်းမြန်တိုင်ရင်ခမရ340ကတက်ချက်ကြီးတူကသက်9နှစ်အရွယ်မိန်းကလေးငယ်တူကိုလိန်ပိုင်းဆိုင်ရာစော်ကားခဲ့တဲ့ဖြစ်စဉ်ကိုထုတ်ပြန်ချက်ထဲမှာဥပမာပေးထားပြီးစစ်တပ်စခန်းတွေအနီးနေထိုင်ရတဲ့မိသားစုတွေရင်ဆိုင်နေရတဲ့အကြောက်တရားနဲ့မလုံခြုံမှုတွေကိုဖော်ပြထားပါတယ်အလားတူဖြစ်ရတဲ့နဲ့တူအဲ့ဒီအမှုမှာလဲကျူးလွန်သူကိုအရေးယူနိုင်ခြင်းမရှိဖြစ်နေတာကိုထောက်ပြထားပြီးစစ်တပ်ခေါင်းဆောင်တွေကိုဥပဒေအရအရေးယူနိုင်ရေးနဲ့အကြမ်းဖက်ခံရသူတွေကိုအကူအညီပေးရင်နိုင်ငံတကာကိုတောင်းဆိုခဲ့ပါတယ်ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြည်ပကအတွင်းလိန်အကြမ်းဖက်မှုပပျောက်ရေးနဲ့တဝန်လွာထဲမှာလဲကမ္ဘာတော်မှာတုံ့လှုပ်ခြောက်ခြားပွဲဖြစ်ရတွေဖြစ်ခဲ့ပေမဲ့ကျူးလွန်သူတွေဟာအပြစ်ပေးခံရမှုကနေကင်းလွတ်နေစေဖြစ်ကြောင်းဖော်ပြထားပါတယ်ခင်ဗျာ2024ခုနှစ်ဥရောပဖလားယူရို2024ဘောလုံးပြိုင်ပွဲရဲ့အုပ်စုကမှာအေရှန်ဂျာမနီတင်းဟာဟန်ဂရီကို2-0ပြတ်နဲ့နိုင်ရပြီးရှုံးထွက်အဆင့်ကိုပထမဆုံးတက်ရောက်ခွင့်ရသွားပါတယ်။အေရှန်ပရိသတ်ရှင်မှာဂျာမနီကခြေစွမ်းပြနိုင်ခဲ့ပြီးဟန်ဂရီရဲ့ဂိုးပေါက်ကိုအကြိမ်ကြိမ်ချိမ်းချောက်နိုင်ခဲ့တာဂျမယ်မျူစီရလာနဲ့အီကယ်ဂူဒိုတန်တို့ရဲ့ twin goal တွေနဲ့အနိုင်ရခဲ့တာပါ။ဂျာမနီဟာအုပ်စုအဖွင့်ပွဲတုန်းကစကော့တလန်ကို5-2နဲ့နိုင်ရထားပြီးဖြစ်လို့နှစ်ပွဲနိုင်6မှတ်နဲ့အုပ်စုနောက်ဆုံးပွဲမတိုင်ခင်နောက်တစ်ဆင့်တက်လှမ်းနိုင်ခဲ့တာပါ။ဂျာမနီကလာမယ့်တနင်္ဂနွေနေ့မှာတော့ဆွစ်ဇာလန်နဲ့အုပ်စုလက်ချက်နောက်ဆုံးပွဲကိုကစားမှာဖြစ်ပြီးတော့အဲဒီမှာအနည်းဆုံးတရေကျအောင်နဲ့အုပ်စုဘုတ်အဖြစ်ရပ်တည်နိုင်မှာလည်းဖြစ်ပါတယ်။ဒီနေ့ကြာသပတေးနေ့မှာတော့အုပ်စုခမှာလက်ရှိချန်ပီယံအီတလီသင်းနဲ့ချန်ပီယံဟောင်းစပိန်တို့ထိပ်တိုက်တွေ့မှာဖြစ်တယ်လို့အုပ်စုကငယ်မှာလည်းနံပါတ်ကြီးအင်္ဂလန်သင်းဟာဒိမတ်နဲ့ဒုတိယမြောက်အုပ်စုပွဲကစားဖို့ရှိနေပါတယ်။အီတလီစပိန်နဲ့အင်္ဂလန်သင်းတွေဟာအုပ်စုအဖွင့်ပွဲစဉ်တွေမှာနိုင်ပွဲအသီးသီးရခဲ့ကြလို့ရမှတ်3မှတ်စီရထားတာလည်းဖြစ်ပါတယ်။ Euro 2024ဘောလုံးပြိုင်ပွဲတွေကိုတော့ဇွန်လ14ရက်ကနေဇူလိုင်14ရက်နေ့ထိဂျာမနီနိုင်ငံကအေရှင်ဖြစ်လက်ခံကျင်းပနေတာဖြစ်ပြီးဥရောပတက်က24နိုင်ငံကမြို့သားဘောလုံးအသင်းတွေရှင်ပြိုင်နေတာဖြစ်ပါတယ်ခင်ဗျာ။
ကိုငင်းချင်ဤပါရှင်ခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူးနဲ့မန်တုံမြို့နယ်တွေမှာရှိနေတဲ့မိုင်းပေါ်နဲ့ဝဲလောချေးရွာအခြားကားလမ်းပိုင်းကိုကချင် KIA ကရင်အတော်လှဖျက်တောက်ခဲ့တယ်လို့တအန်း TNL ကဆွဆွဲပြီးနောက်နှစ်ဖက်တပ်တွေကြားတင်းမာမှုတွေဖြစ်နေတာအခုချိန်ထိပြည်လည်မှုမရသေးပါဘူး။ဒေတာရင်းအခြေအနေကိုစောင့်ကြည့်နေသူတူကတော့နှစ်ဖက်ဗဟိုအဖွဲ့တွေကဒီပြဿနာကိုမြန်မြန်မဖြေရှင်းနိုင်ရင်အောက်ခြေတပ်တွေကြားပြဿနာပိုကြီးလာနိုင်ကြောင်းထောက်ပြကြပါတယ်။ရှမ်းမြောက်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဖြစ်ပေါ်လာနေတဲ့ပုတ်တိုက်မှုအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကိုဝင်းမင်းကပြောပြပေးထားပါတယ်ရှင်
။ဟုတ်ကဲ့လွန်ခဲ့တဲ့နှစ်အောက်တိုဘာကစတင်တဲ့တည်ထောင်ညာနှစ်ခုစစ်စင်ရေးမှာ ညီနောင်မဟာမိတ်တပ်တွေကရှမ်းမြောက်ဒေသကမြို့ကြီးတွေနဲ့တပ်စခန်းတွေသိမ်းယူလိုက်တဲ့နောက်မှာတိုင်းရင်းသားလက်နက်ကိုင်တပ်တွေအကြားနယ်မြေစုမွေးနဲ့ပတ်သက်ပြီးအငြင်းပွားမှုတွေစတင်ခဲ့တာပါ။နမ်မတူမြို့နယ်နဲ့မန်တိုမြို့နယ်အတွင်းကမိုင်းပေါ်နဲ့ဝဲလောချေးရွာကြားကကားလမ်းကိုကချင်လွတ်လပ်ရေးတပ်မတော် KIA ကယင်သွာလာလို့မရအောင်မြောင်းတူးဖြတ်တောက်ပြီးရှင်းလွန်တွေရာမှာတန်ကျွန်တွေချတာကြောင့်တောင်မြို့သားလွမြောက်ရေးတပ်မတော် TNLA ကဒီလ10ရက်နေ့ကသတင်းထုတ်ပြန်ခဲ့သလိုအောက်ခြေတပ်တွေကြားမှာလည်းတင်းမာမှုတွေဖြစ်ခဲ့ပါတယ်။နှစ်ဖက်တပ်တွေကြားဖြစ်ပေါ်နေတဲ့ပြဿနာဟာအခုအထိပြေလည်မှုမရသေးဘူးလို့ TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေရည်ဦးက FOA ကိုပြောပါတယ်
။နောက်လို့ပြဿနာကတော့ပြေလည်သွားတာတော့မဟုတ်သေးဘူးပေါ့နော်။ပြဿနာကတော့တည်ရှိနေတယ်။ဒါပေမဲ့လည်းဒီ Adelaide နဲ့ပြန်ပြီးတော့မှတုံးလို့ရအောင်ကျမတို့ဘက်ကတော့ဆောင်ရွက်နေတာမျိုးတွေရှိတယ်။အာနှစ်ဖက်ကတော့အဲ့လိုမျိုးတစ်ဖက်နဲ့တစ်ဖက်အဆောင်ချနေတဲ့အခြေအနေမျိုးလည်းရှိပါတယ
်။ဒါအပြင်ပြဿနာကိုပြေလည်သွားအောင်ဘ ਹੁ အချင်းချင်းတွေ့ဆုံဖို့ရှိကြောင်းသူကအခုလိုဆက်ပြောပါတယ်
။ကျမတို့ဘက်ကတော့ဒီပြဿနာတွေမကြီးတော့အောင်ပေါ့နော်။ပြဿနာတွေဆက်လက်ပြေလည်တော့အောင်ကျမတို့ဘ ਹੁ အချင်းချင်းတွေ့ဆုံတော့ဖို့အလိုမျိုးဆွေးနွေးတော့ဖို့တော့ရှိပါတယ
်။ TNL ရဲ့သတင်းထုတ်ပြန်ချက်မှာတော့တရုတ်မြန်မာရေနံပိုင်လိုင်းတစ်လျှောက်အများပြည်သူအသုံးပြုတဲ့လမ်းကိုဒီလ9ရက်နေ့ကဖြတ်တောက်လိုက်တာဖြစ်ကြောင်းနဲ့ဒီလမ်းဟာတစ်တုံညာနှစ်ခုဆက်စင်တော့နံပါတ်2နဲ့နံခန်းကြားကုံတွေရအရေးပါတဲ့လမ်းကြောင်းဖြစ်ကြောင်းဖော်ပြပါရယ်လမ်းပိတ်ထားတဲ့နေရာဟာနေသိအာရှကုမ္ပဏီကတတိယရင်တူဖော်တဲ့နေရာဒေသလည်းဖြစ်ပါရယ် KIA နဲ့ TNL နှစ်ဖက်တပ်တွေကြားတင်းမာမှုတွေမြင့်တက်လာနေတဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ KIA ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး KIA ပြန်ကြားရေးတာဝန်ခံကတနင်္လာနေ့ကစပြီးဖုန်းနဲ့အင်တာနက်လိုင်းတွေခေတ္တပိတ်ထားမှဖြစ်ကြောင်းသူရဲ့လူမှုကွန်ရက်ဆာမနာကလည်းအသိပေးထားပါတယ်။ရှမ်းသံတော်စင်တင်ဌာနကဖော်ပြတဲ့မေးမြန်းချက်မှာတော့ KIA တပ်ဖွဲ့တွေကအများပြည်သူအသုံးပြုတဲ့လမ်းကိုဖြတ်တောက်တာမဟုတ်ကြောင်းနဲ့ KIA ကတူဖော်ထားတဲ့သထွေရိုင်းတွေကို TNL ဘက်ကသိယူလာကြောင်းအဲ့ဒီလမ်းကိုဖြတ်တောက်တာသာဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘကဖြေကြားထားပါတယ်။ကချင်သတင်းမီဒီယာသမားတူကတော့ KIA နဲ့ DNL ကြားဖြစ်ပွားနေတဲ့ပြဿနာကိုအမြန်ဆုံးမဖြေရှင်းနိုင်ရင်ပြဿနာဟာပုံမူကြီးထွားလာနိုင်ကြောင်းအခုလိုပြောပါတယ်
။ကျွန်တော်မြင်တာကတော့အဲ့ဒါပြဿနာဖြစ်လာတာတော်တော်ကြာပြီပေါ့နော်။သူတို့အထက်ကလူကြီးတယ်အချင်းချင်းတော့စကားပြောထားတာရှိတယ်။ဒါပေမဲ့မေးပြမှာအောက်ရှင်မှာတကယ်ပါတော့အချင်းမကျေတဲ့ဟာတွေများရတယ်ရှင်။ဒါကိုတိတ်တိတ်ချာချာပေါ့နှစ်ဖက်စလုံးနားလည်မှုရှိချင်တယ်။ကောင်းကောင်းမကျေရှိနိုင်တော့တော်တော်လေးပြဿနာကြီးလာနေတဲ့နဲ့တွေပါတယ်ပါတယ်အချင်းချင်းရောက်လာနိုင်မယ်လို့ထင်တယ
်။ရှမ်းမြောက်ခြေဆိုင် Seven Stars News Call online သတင်းဌာနကတော့နေသည်အာရှကုမ္ပဏီဟာ KIA နဲ့ဆက်ဆက်မှုရှိကြောင်းဒီဒေသမှာတထုတူဖော်တာကိုအရင်က KIA ဖွင့်ပြချက်နဲ့ဘူခါကုမ္ပဏီကတူဖော်ခဲ့ကြောင်းနောက်လုတ်ကင်ခွေတတန်းထမှန်တူမရတဲ့အခါ KIA ဖွင့်ပြချက်နဲ့နေသည်အာရှကုမ္ပဏီကဆက်လက်တူဖော်နေကြောင်းဖော်ပြထားပါတယ်။ရှမ်းမြောက်ဒေသမှာတာဝန်ထမ်းဆောင်ခဲ့မှုတဲ့အမည်မဖော်လိုသူ KIA အရာရှိကြီးတူကတော့လက်ရှိဖြစ်ပွားနေတဲ့ပြဿနာကြောင့်မဟာမိတ်ဆက်ဆံရေးကိုထိခိုက်ခံမယ်လို့မယူဆကြောင်းပြောဆိုပါတယ်။အငင်းပွားနေတဲ့တပ်တွင်ဒေသပြဿနာကိုဝါကချင်းတအောင်ပလောင်အပါအဝင်တိုင်းသားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့စုဖွဲ့ထားတဲ့ပြည်တော်စုနိုင်ငံရေးညှိနှိုင်းမှုဆွေးနွေးရေးအဖွဲ့ FBNCC ကကြားဝင်ဖြစ်ရှင်းမှုမေလ31ရက်နေ့ရက်စွဲနဲ့ TNL ကစာဖို့ပေးထားပါတယ်။လက်ရှိမှာတော့တစုံတရာဖြစ်ရှင်းဆောင်ရွက်တယ်ဆိုတာမျိုးသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ဒီနေ့မှာတော့မိုးမနဲ့နောင်ချုံမြို့နယ်တွေထဲမှာစစ်ကောင်စီကသူတို့တပ်စခန်းတွေကိုလက်နက်ကြီးပစ်ခတ်သလိုဒရုန်းနဲ့ပုံကျဲတိုက်ခိုက်တာကြောင့်အထိခိုက်အသေးပြောက်ရှိကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။ TNL ပါဝင်ညီနောင်မာမိတ်ဖွဲ့နဲ့စစ်ကောင်စီကြားမှာရှမ်းမြောက်ဒေသမှာအပြည့်အဖို့ဒီနေ့ဆန်းကသဘောတူထားတာလည်းဖြစ်ပါတယ်ခင်ဗျာ
။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာတိုက်ပွဲတွေမရှိတော့လို့နေရက်ပြန်လာသူတွေရှိပေမဲ့နေထိုင်စားသောက်ရဲ့အခက်အခဲတွေနဲ့ပြန်လည်ထူထောင်ရဲ့အကူအညီတွေအများပြတ်လိုအပ်တယ်လို့မြို့ကန်တွေကပြောပါတယ်။စစ်ပွဲလက်ချံမိုင်းနေမိလို့ကိုလိုက်အင်ကာနဲ့အသက်ဆုံးရှုံးရတဲ့အန်တီတွေလည်းရှိနေတဲ့အကြောင်းစီဆိုင်မြို့ကနေရက်ပြန်သူတွေရဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုစုံမှုကျော်ကတင်ပြထားပါတယ်ရှင်။
လနကိုင်ပတိပခတွေကြောင့်စီဆိုင်မျိုးကနေတိမ်းရှောင်ခဲ့ကြတဲ့ဒေသခံတွေကတချို့သူတို့နေအိမ်တွေစီပြန်လာခဲ့ကြပေမဲ့တချို့တွေအတွက်နေစရာအိမ်မရှိတော့လို့အခက်အခဲဖြစ်နေကြပါတယ်။အရင်လိုအလုပ်လုပ်ပြီးပုံမှန်လည်ပတ်နိုင်ဖို့ကအချိန်ယူအောင်မှဖြစ်ပြီးနေအိမ်ပြကျသွားသူတွေအတွက်တော့အတော်လေးခက်ခဲနေတဲ့အခြေအနေလို့မြို့ကန်တူကပြောပါတယ်
။ဒီမြို့ပေါ်ပဲပြန်ပြီးထူထောင်နိုင်ဖို့ဆိုတော့တော်တော်လေးကိုခက်တယ်။ကျွန်တော်ကမှ လိုတနေ့စားပြီးတော့မှမိသားစုများတဲ့လူတွေတော်တော်လေးထားရတယ်။ဟုတ်ကဲ့လုံးနေရလဲအရင်ကြီးတယ်ဗျာနော်။တရားလာတဲ့လူတွေများအများစုတွေကတော့ဆိုင်ထားနေကြရတာပေါ့နော်။ကျွန်တော်တို့မိတို့ရေတို့စင်ကြီးနေမှာစာတင်ကြောင်းလဲဖြစ်ဖြစ်နေပါလေပေါ့နော်။အေးုံတို့ဘာလို့ဆိုတာကျွန်တော်လက်တာအော်အရင်ပေါ်တော့ပဲကြည့်ပေးနိုင်နေတယ်ပေါ့အသွင်းလုံးနာမကြည့်ပေးနိုင်ဘူးအကုန်လုံးပြက်စီးသွားတယ်ဆိုတော့ဒီဘုံမှာပြန်လာနေနေလဲလက်ရှိအချိန်ကြီးကျွန်တော်မြင်တဲ့အတိုင်းကျွန်တော်တင်တဲ့အတိုင်းပြောရလို့ရှိရင်အာငါးဘုံမှာနှစ်ဘုံတော့ပဲရှိဦးမယ်လို့ထင်တယ
်နေရဆွန့်ခွာခဲ့သူတွေဟာဧပြီလကုန်ပိုင်းလောက်ကစပြီးမြို့ထဲကိုပြန်လဲဝင်လာကြခဲ့ပေမဲ့အိမ်တောင်စုအကုန်လုံးတော့ပြန်မလာနိုင်ကြသေးပါဘူးစစ်လက်နဲ့အကျဉ်းအကြံတွေကြောင့်လဲမကြာခဏဆိုသလိုမိုင်းနေပြီလို့ကိုလက်အင်ကဆုံးရှုံးတာနဲ့အသက်ဆုံးရှုံးရတာတွေလို့အခြေအနေတွေလည်းပြန်လာသူတချို့ကြုံကြရတာရှိပါတယ်။စီဆိုင်မျိုးပေါ်မှာလက်တလောသွာလာလို့ရပေမဲ့စီဆိုင်အရှိဘက်ချမ်းနဲ့တောင်ဘက်ချမ်းကတောတွေတဲတော့သွာလာနိုင်ဖို့ကအန္တရာယ်ရှိနေတယ်လို့ဆိုပါတယ်။အဲ့ဒီဘက်မှာနေထိုင်သူတွေဟာလည်းအခုချိန်ထိစစ်ပြေးနေရတုံဖြစ်ပါတယ်။ပြန်ရောက်လာသူအများစုကတော့စိုက်ပျိုးရေးသမားတွေဖြစ်ပြီးမျိုးပေါ်ကအိမ်တောင်စုတွေကတော့စားတောက်နေထိုင်ရေးအဆင်မပြေလို့တချို့ပြန်မလာကြတာလည်းရှိပါတယ်။ရပြန်လာတဲ့စီဆိုင်စစ်ဆောင်နေအတွက်နီပွန်ဖောင်ဒေးရှင်းကဆန်အိတ်3000ကိုပြီးခဲ့တဲ့မေလကုန်ပိုင်းကလှူဒန်းခဲ့ပေမဲ့အဲ့ဒီဆန်အိတ်တွေကိုတောင်ကြီးမြို့ကဈေးကွက်ထဲမှာရောင်းချနေတာတွေ့ရတယ်လို့ဒေတာတွင်းသတင်းမီဒီယာတချို့မှဖော်ပြပါတယ်။ဒါနဲ့ပတ်သက်လို့ VOA အနေနဲ့တော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဒေတာကန်တွေကတော့သူတို့စီကဆန်ထောက်ပံ့တာမျိုးတချို့ရပေမဲ့ဂျပန်ကကူညီပေးထားတဲ့ဆန်အထောက်အပံ့တော့မရသေးဘူးလို့ပြောပါတယ်။
ဂျပန်နေရဟိုကဂျပန်နေပြီးတော့ကုန်လာတဲ့ဆန်နာကုန်ထားတယ်လို့ကြားတယ်။အဲ့ဒီဆန်အထောက်ပံ့တီတော့မရောက်လာဘူး။အဲဒီကိုရောက်လာတဲ့ဆန်ထောက်ပံ့တဲ့လူကပြန်ရဲ့ဆန်။အဲလူကပြန်ကကြတော့သူကသူတို့ကိုယ်တိုင်ပဲဒီတိုင်းဝင်လာတာမဟုတ်ဘဲနဲ့သူကဒေတာဦးစီးနဲ့ချိတ်ဆက်ပြီးတော့မှဝင်လာတာ။အဲဂျပန်ထောက်ပံ့တဲ့ဟာကတော့ဘလူတွေသွားတယ်ဆိုတော့မသိဘူး။ကျွန်တော်စစ်ဆိုင်တော့ရောက်မလာသေးဘူးဟုတ
်။စစ်ပြေးနေရချိန်မှာနေအိမ်ဖောက်ထွင်းခံရတာတွေလည်းရှိခဲ့ပါတယ်။နေအိမ်လုံးဝမရှိတော့သူတွေကတော့တတ်နိုင်တဲ့အတိုင်းအတာနဲ့ကိုတူကိုထပြန်ဆောက်နေတာလည်းရှိပါတယ်စစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းလက်နက်ကန်ပဋိပက္ခတွေနဲ့အကြမ်းအတည်းတွေပုံများလာတဲ့မြန်မာနိုင်ငံမှာလူဦးရေ 18.6 သန်းလောက်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်ဒေသတွင်းတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေအတွက်အခြေခံလိုအပ်ချက်တွေအများအပြားရှိနေပြီးသူတို့ကိုဒေသခံကူညီရေးအဖွဲ့တွေကပဲအဓိကအကူအညီပေးနေတာဖြစ်ပါတယ
်။အိန္ဒိယနိုင်ငံမဏိပူပြည်နယ်အချင်းထောင်ထဲမှာပြီးခဲ့တဲ့ရက်ပိုင်းကဆက်လို့အစငတ်ခံဆန္ဒပြချတဲ့မြန်မာနိုင်ငံသားတွေကိုထောင်အာဏာပိုင်တွေကအချမ်းဖက်ဖြိုခွဲတာကြောင့်ဒဏ်ရာရသူတချို့ရှိတယ်လို့ထောင်နဲ့နှိဆက်သူတွေကပြောပါတယ်။မြန်မာနိုင်ငံတွင်တိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံတဲစစ်ပေးရှောင်ရင်ဖမ်းဆီးခံခဲ့ရတဲ့မြန်မာတွေတဲကတချို့ကိုမြန်မာနိုင်ငံဘက်ပြန်လည်လွှဲပြောင်းပေးဖို့စီစဉ်နေတဲ့အပေါ်ကန့်ကွက်ဆန္ဒပြကြတာပါ။အိန္ဒိယအစိုးရအနေနဲ့ဒီလူတွေကိုစစ်ကောင်စီထံလွှဲပြောင်းမပေးဖို့လူခွေရဲ့အဖွဲ့တချို့ကလည်းတောင်းဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမခင်ဖြူထွေးကပြောပြထားပါတယ်ရှင
်။အိန္ဒိယနိုင်ငံမဏိပူပြည်နယ်အင်ဖာအချင်းထောင်ထဲမှာနေဆက်ဖြတ်ကျော်မှုနဲ့ဖမ်းဆီးခံထားတဲ့မြန်မာတွေတဲကထောင်ရဲ့စစ်ပီးသူ28ယောက်ကိုပြည်내ဆူရကစစ်ကောင်စီဘက်လွှဲပြောင်းပေးဖို့ရှိတဲ့အတွက်ဇွန်လ16ရက်နေ့ကစပြီးတော့ထောင်ထဲမှာအစာငတ်ခံဆန္ဒပြနေကြတာပါဇွန်လ18ရက်နေ့မှာတော့ထောင်ထဲဆန္ဒပြတဲ့သူတွေကိုထောင်အာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းတာတွေလုပ်လို့ဒဏ်ရာရသူတွေရှိတယ်လို့ VOA ကလက်ခံရရှိတဲ့အင်ဖာထောင်ထဲကနေပေးပို့လာတဲ့အစာငတ်ခံဆန္ဒပြနေတဲ့မြန်မာနိုင်ငံသားအချင်းသားတို့ရဲ့အသံဖိုင်မှာအခုလိုပြောဆိုထားပါတယ
်အချိန်ကကျွန်တော်တို့ရောရောဆယ်ဒဏ်ရာရတာ၃ယောက်ရှိတယ်အဲ့တော့ကျွန်တော်တို့ဒီအထဲဝင်ဖို့ပြောရင်ကျွန်တော်တို့ကတော့တကယ်လို့မလုပင်းကျွန်တော်တို့အသာမစားတော့ဘူး။ကျွန်တော်ဗက်ဒနီနဲ့အသာမစားဘူးဒီတိုင်းပဲနေရမှာတောက်ချောက်ချောက်။ဒီတိုင်းဆိုတော့ညနေပိုင်းကိုကျွန်တော်တို့ကခန်းတဲ့တင်ပြီးတော့ပေါက်ပေးတာတော်တယ်လားမပေးနဲ့တော့အများတွေဝင်မလာနဲ့တော့အသာလည်းမစားဘူး။အဲ့လိုစပြောတာအဲ့မှာတို့ကနင်းနေစီအင်အားတိုးတိုးလာပြီးတော့ကျွန်တော်တို့ကြည့်ပြီးတော့ဒီခန်းတဲ့ဝင်ဖို့နောက်ဆုံးစပီကောရိုင်းတဲ့ဝင်လာအဲ့မှာကျွန်တော်တို့ဒီပထမဆုံးကျွန်တော်ဝင်ဖို့ပြောတော့ကျွန်တော်တို့တဲရလူငယ်တဲရကလုံးဝမဝင်ဘဲနဲ့ကျွန်တော်ကပြင်မာအပြင်မာပဲမဝင်ဘဲနဲ့တိုင်းနေနေကြတော့ကျွန်တော်တို့တဲရလူငယ်တဲကိုဆက်ပြီးရိုက်တာအဲ့မှာညုံရင်းစာကတ်တွေပြုတ်ကုန်တာအဲ၆လိုက်တာပေါ့အိလားဘလို့၆တော့ကျွန်တော်တို့ကကြောက်ပြီးတော့ပြေးပြီးတော့အဲ့မှာအတံပုံးတွေစပစ်အဲ့ဒီအတံပုံးတွေရောပါချီပြီးတော့ကျွန်တော်တို့အဲ၃ယောက်ထိသွားတယ်
ထောင်အာဏာပိုင်တွေကလာရောက်ညှိနှိုင်းပြီးမဲ့စစ်ကောင်စီဘက်ကမလွဲပြောင်းပဲပြန်လွတ်ပေးဖို့အတွက်ကိုပဲဆက်ပြီးတော့အစာငတ်ခံဆန္ဒပြဖို့ဆုံးဖြတ်ထားကြတဲ့အကြောင်းထောင်ထဲနှိစက်သူတွေကပြောပါရယ် ပြည်ထောင်ချခံပြီးတဲ့သူတွေကိုဆက်လက်ထိန်းသိမ်းထားတာဟာလူခွင့်ရေးချိုးဖောက်တာဖြစ်ပြီးစစ်ကောင်စီဘက်ကလွှဲပြောင်းမယ်ဆိုရင်လည်းနောက်ဆက်တွဲရုပ်ပိုင်းစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကြုံတွေ့ရနိုင်တယ်လို့ New Delhi အခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့ India for Myanmar ကိုဦးဆောင်သူတဦးဖြစ်တဲ့ဆလိုင်းတူခါက VOA ကိုပြောပါတယ်
အော်မဖန်ခံနေတို့တော်မြတ်ကသူတို့ချက်ခံရတဲ့ငွေတန်းဟောပြစ်တန်းကိုအကုန်ချက်ခံကြည့်ပြီးဆိုတော့သူတို့ကိုဆက်လက်ထင်းသိမ်းနေဆိုကြတဲ့ကနေဒါအင်မတန်မှကိုသူတို့အခွင့်အရေးတွေရှုံရှုံနေရပြီးသားဖြစ်တယ်အဲဒီထောင်စည်းကမ်းအောက်မှာလူခွေးချုပ်ပေါင်းမှုများစွာလဲပါရှိတာပေါ့နော်ဆိုတော့ဒီသူတို့ကိုဒီတိုင်းဆက်လက်ထင်းသိမ်းနေတာကလုံးဝဒါကဘာအကြီးဆုံးဒီမိုကရေစီနိုင်ငံတစ်ခုအနေနဲ့လဲလုံးဝလုံးကိုမလုံးသိနဲ့အလုံးဆောင်ချက်လို့တော့ကျွန်တော်ပထမဆုံးနေနေတယ်။နောက်ဒုတိယချက်နေနဲ့ဒီဖန်စီခံတဲ့သူတွေကတာမန်တီသူတွေဖြစ်တယ်။နောက်ဒီတော့စီဗေးရှောင်းတွေဖြစ်တယ်။ဒီလိုချင်းနေဟာမျိုးဖြစ်တဲ့အခါကျတော့ဒီလူတွေကိုအာသူတို့မြန်မာနိုင်ငံမှာတော့မြန်မာနိုင်ငံမှာတော့တချို့ကသူတို့ပြန်စီရနေရှိနေရမရှိတော့တဲ့ဟာတွေကိုဒီတိုင်းဖန်ပြောမှဖာကာဆာလက်တစ်ကိုအတ်တဲ့အခါကျတော့ဒါဒီဟာအင်မတန်မှကိုသူတို့ရဲ့လုံချုံကြီးအရာကိုထောင်ကနေထိုးပြေးတဲ့နောက်ပိုင်းဟိုဒီစိတ်ပိုင်းရုပ်ပိုင်းဆိုင်ရာဒုက္ခများဆိုကြုံနိုင်တဲ့ဟာတွေကလည်းအင်မတန်ညားတယ်လို့ကျွန်တော်တို့ယူမိပါတယ
်လက်ရှိအင်ဖာထောင်ထဲမှာမြန်မာနိုင်ငံသား160ကျော်ရှိပြီးအများစုကချင်းလူမျိုးတွေဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်အကြားတိုက်ပွဲတွေပြင်းထန်လာခဲ့ပြီးစစ်တပ်ဘက်ကနေပြည်တော်ရှင်းလင်းတာတွေအပြင်လေကြောင်းကတိုက်ခိုက်တာတွေကြောင့်ဒေသခံတွေဟာအိန္ဒိချင်းအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတန်းရှောင်ရင်းဖမ်းဆီးခံကြရတာဒုက္ခတဲ့စကန်တွေကိုရဲတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးတာဆွေရစရန်အထုကိုက်ဆောင်မှုနဲ့ဖမ်းဆီးခံရတာတွေကိုကြုံရပြီးတော့နိုင်ငံသားအဥပဒေနဲ့အရေးယူခံရတာတွေရှိနေတာဖြစ်ပါရဲ့ရှင
်အခုတော့ကမ္ဘာဒုက္ခသည်များနေ့အထူးအစီအစဉ်ပါရှင်ဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ပါရာဇဝနှစ်ဝက်ကျော်ကြာဖြစ်ပွားနေတဲ့မြန်မာနိုင်ငံပြည်တွင်းစစ်တမ်းကြောင့်အမေရိကန်ပြည်ထောင်စုကိုဒုက္ခသည်ဖြစ်ရွှေ့ပြောက်အခြေချနေထိုင်သူတွေတဲ့မွန်လူမျိုးတွေလည်းပါဝင်ပါတယ်မွေးရက်မြေခမ်းနေမိုင်းထောင်ချစ်ရက်မှာရွှေ့ပြောက်အခြေချနေထိုင်ပေမဲ့ကိုလူမျိုးရဲ့ရင်ကျေးမှုစားပေးဘာသာစကားမပြောက်ပြက်အောင်အခက်ခဲတွေချာကဘလို့ဂျိုးပန်ဆောင်ရွက်နေလဲဆိုတာအင်ဒီယားနာပြည်နယ်ဖော့ဝေးမြို့ကိုတွားရောက်ရိုက်ကူးပြီးကိုအောင်အောင်ကတင်ပြထားပါတယ်ရှင်
တောင်းတူဆောင်စဘပါပါအဆအုံးဆုံးဆိုရင်တော့2000ခုနှစ်မှလေဒီအခုစင်တော့အနှစ်20ကျော်ကျော်လောက်ရှိပြီပေါ့အဲ့ဒါဟိုမိသားစုတွေနည်းနည်းဆရောက်ကလေးကိုကစတင်တာပေါ့ဒီလို class နဲ့ပါနေဆိုတော့အဲ့ဒီ2003ဝန်းကျင်လောက်မှအသေးချာဖြစ်တာပေါ့ကျွန်တော်တို့ကဒီမှာတော့ကို curriculum နဲ့တော့မဟုတ်ဘူးကျွန်တော်တို့ဒီမွန်ဖတ်စာဆိုတာဟိုဟိုမွန်ပြည်နယ်ကနေတည်လာတယ်ဟိုဘက်ကဒီတင်ယိုးညွန်းနန်းစာအတိုင်းကျွန်တော်တို့တင်တာပေါ့နောက်ပြီးတော့ဒီမှာရှိတဲ့ဟိုဆရာအပေါ်မှာမူတည်ပြီးတော့သူတို့ဒီပြင်ပစာတွေလည်းနည်းနည်းထည့်သွင်းတာမျိုးတော့ရှိတယ
်ဘာကတော့မေယျကမာထမေယျစဘပါပေါင်းဝီနောစွန်တောင်းတာတယောင်ပွဲဆလောင်ဒေထအမေဖွန်တေဒုတိယံပွား
အဟောကိုရဲ့ဘာသာရေးကကိုခလေတတ်ချင်လို့အရာအထံပေးရတယ်ဥပထိုင်းရှိလည်းမလောက်ဘူးတခြားလောက်ရှိလည်းမလောက်ဘူးဒီကိုရဲ့ဘာသာရေးစာရေးကတတ်ရအောင်ကိုခလေကကိုရဲ့စကားတတ်ရမယ်ကိုရဲ့သာတပြရမယ်အဲ့ဒါကြိုးစားနေတယ်ဘလို့ဖြစ်ကိုနိုင်ငံပြန်သွားရမွေဖွေဖြစ်တယ်အမျိုးရှိတဲ့ပမာပြေမှာသူတို့မွန်စကားပြောတတ်လားပမာမွန်စာဖတ်တတ်လားအဲ့ဒါကတို့ကအာရချင်တယ်ဗောနော်အဲ့လိုမျို
းဆရာဆရာမတွေကြတော့ကျွန်တော်တို့စီမလူဟောင်းဟိုကနေလာတဲ့မွန်စာတတ်တဲ့လူဟောင်းတွေဝိုင်းတင်ပေးတာလည်းရှိတယ်။နောက်ပြီးတော့ခုနကကျွန်တော်ပြောသလိုမျိုးအနှစ်20လောက်တင်လာတဲ့အခါမှာကျွန်တော်တို့စီမံရှိတဲ့ဒီမှာမွေးတဲ့ကလေးဒီမှာပဲမွေးတယ်ဒီမှာပဲမွန်စာတင်တယ်မွန်စကားပြောတယ်အဲ့ဒီကနေတက်လာပြီးတော့တင်ပေးတဲ့ကလေးတွေလည်းရှိတယ်သူတို့လည်းအခုဆရာတွေဆရာမတွေဖြစ်နေတဲ့ကလေးတွေရှိတယ်သူတို့ကတော့ပြန်တင်ပေးတယ်လူဟောင်းတွေလည်းပါတယ်
now l
how
m God wants for somebody.
I noticed that there were less and less teachers. So when I was in high school, I think junior year or senior year, I started coming to help during the summer because I always came to temples. So I thought it'd be a great idea to just help out as well, since I was already able to learn how to read and write some more. I think about 3 or 4 years old, I was first taught at the temple. And then later on, when we switched temples to this temple here, my dad was teaching me, and then he became a teacher and taught us at temple and at home for me.
အခက်ခဲကတော့အများကြီးပဲပထမဆုံးကဒီနွေရာသီမှကျွန်တော်တို့သင်ရတယ်နောက်ပြီးတော့ကျောင်းသားတိုင်းမလာနိုင်ဘူးမလာနိုင်တဲ့အကြောင်းကတချို့မိဘတွေကသူတို့ဒီ6ရက်9ရက်အလုံးလုံးတော့သူတို့လာမပို့နိုင်ဘူးအဲ့ဒါအဓိကအရေးကြီးဆုံးပြဿနာအခက်ခဲပဲနောက်တစ်ခုကဆရာဆရာမှရှာရတာမလွယ်ဘူးဘာလို့ဆိုတော့ volunteer လည်းဖြစ်တယ်နောက်ပြီးတော့ဒီ weekend မှာသင်ရတာကိုစနေတနင်္ဂနွေမှာသင်တော့တချို့ကြတော့သူတို့ရဲ့အားလည်းရဲ့မှာသူတို့လည်းအိမ်မှာအပန်းဖြေခြင်းနဲ့ဆိုတော့အဲ့ဒါကြောင့်ဆရာအခက်ခဲရယ်ဒီကျောင်းလာရောက်ဖို့မိဘတွေကဒီကလေးတွေလာပို့ဖို့အခက်ခဲရယ်နောက်ပြီးတော့ကျွန်တော်တို့နှွေမှာပဲသင်ရတယ်ဆိုတော့အချိန်အဖြစ်အခက်ခဲအဲ့လိုမျိုးတော့အများကြီးတော့ရှိတယ်ဘုံမှာရှိတဲ့အမုံတွေလည်းစာတင်တယ်လို့ဒီမှာပြပရောက်နေတဲ့ဒီအမေရိကမှာပဲဖြစ်ယူရိုမှာပဲဖြစ်ကနေဒါတို့ဩစတြေးလျမှာပဲဖြစ်မွန်စကားသင်ပေးပါမွန်စာသင်ပေးပါနောက်ပြီးတော့ကိုယ့်ရဲ့ယဉ်ကျေးမှုကိုထိမ့်သိမ့်ပါလို့အကြံပြုလိုပါတယ
်လက်ရှိကဘာပေါ်မှာ OA ဆွန့်ခွာပြီးစစ်ပေးရှောင်ချရတဲ့လူကြီးအရေးအတွက်ဟာပြီးခဲ့တဲ့ဆယ်စုနှစ်တာကာလအထက်ကိုနှစ်ဆတိုးပိုများလာတယ်လို့ကဘာကုလသမဂ္ဂကထုတ်ဖော်ပြောကြားလို့လာပါတယ်ဒါပေမဲ့ဂါဇာကစစ်ဖေးဒုက္ခတွေအတွက်ကတော့သူတို့တွေအနေနဲ့စစ်ပွဲနဲ့ဝေယာကိုဘလောက်ပြေးပြေးလုံခြုံတဲ့နေရာကိုရှာမတွေ့ဘူးလို့ပြောကြပါတယ် VOA သတင်းထောက်ဟေတာမာဒော့ပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုစံကျော်ပြောပြထားပါတယ်ရှင
်အာမေအရှာဖီနဲ့တုတ်ကလေး၃ယောက်ဟာပြီးခဲ့တဲ့နှစ်အောက်တိုဘာလနှောင်းပိုင်းကစလို့စစ်ဘေးကင်းလွတ်ဖို့အတွက်အိုးဝင်စွန့်ခွာထွက်ပြေးတင်းချောင်ရတာ၆ကြိမ်ရှိလို့နေပါပြီပထမဆုံးသူတို့အုံရင်ဆွန့်ခွာခဲ့ရတာကတော့ဂါဇာမြောက်ဘက်ပိုင်းဘစ်ဒလာဟီယာမြို့မှာရှိတဲ့သူတို့ရဲ့အိမ်ဖြစ်ပြီးတော့အခုအဲ့ဒီနေရာဟာဆိုရင်လည်းစစ်ကြောင်ကျင်းပပျက်စီးသွားပါပြီ
။လက်နက်ကြီးအမြောက်တွေဘုံတွေဒရဇက်ပစ်ခတ်နေတာကြောင့်ကျမတို့ကြောက်ပြီးတော့ထွက်ပြေးခဲ့ရပါတယ်။အဲ့ဒီတုန်းကကြိုတင်သတိပေးတာတွေထုတ်ပြန်တာတွေလည်းဘာတစ်ခုမှမရှိခဲ့ပါဘူ
း။ဣဇွေဟာမက်စစ်ပွဲဖြစ်လာတဲ့အတွက်သူမအနေနဲ့ဂါဇာတောင်ဘက်ပိုင်းကိုအဲ့ဒီအချိန်ကလေးကအကြိမ်ပေါင်းများစွာစစ်ပေးရှောင်ထွက်ပြေးခဲ့ရပါတယ်။ဂါဇာတောင်ဘက်ပိုင်းကနယ်စပ်မြို့ရာဖာကိုရောက်ချိန်မှာတော့စစ်ပွဲတွေကြောင့်ဂါဇာမြောက်ဘက်ပိုင်းကနေတောင်ဘက်ပိုင်းကိုထွက်ပြေးတင်းရှောင်လာကြတဲ့ဒုက္ခသည်လူကြီးနှစ်တန်းကျော်နီးတူသူလည်းပဲအဲ့ဒီနေရာမှာတဲထိုးနေထိုင်ခဲ့ပါတယ်။ဒီကနေ့လာကရာဖာမှာတိုက်ခိုက်မှုမစတင်ခင်မှာပဲဒီမှာရှိတဲ့ဆေးရုံဆေးကန်အားလုံးကပိတ်သွားပြီးတော့ရေလဲပြတ်တောက်သွားခဲ့ပါတယ်။ဒါကြောင့်အင်ရှာဖီဟာဒုက္ခသည်အမြောက်များနေထိုင်ကြတဲ့မြောက်ဘက်ပိုင်းခယောနိရှ်မြို့ကဒီဒုက္ခသည်စခန်းကိုထပ်မံပြောင်းရွှေ့ခဲ့ပါတယ်။ဒါပေမဲ့ဒီနေရာမှာလည်းရေမီးနဲ့ဟင်းချက်ဖို့အတွက် gas လည်းမရှိသလိုအစားအစာကလည်းရှားပါတယ်လို့သူမကပြောပါတယ
်။
အခြေခံစားတောက်ကုန်ဖြစ်တဲ့ခရမ်းကျင်သီးနဲ့ဟင်းသီးဟင်းရွက်လိုဟာတွေတော့ဒီနေရာမှာကျမတို့အတွက်ရဖို့မလွယ်ပါဘူး။ဒါတွေကလည်းကလေးတွေကိုချက်ပြုတ်ကျွေးမွေးလို့ရတဲ့တခုထီးသောအခြေခံအစားအစာတွေပဲဖြစ်ပါတယ်။ဒီမှာချက်ပြုတ်ဖို့အတွက်စီလည်းမရှိဘူးအသားငါလည်းမရှိပါဘူး။ပြီးတော့တစ်သီး노နဲ့노ထွက်ပစ္စည်းတွေကလည်းဒီမှာရဖို့မလွယ်ပါဘူး။
စစ်ပွဲတွေကြောင့်ကဘာပေါ်ကလူကြီးတန်ပေါင်း120ကျော်ဟာအိုးအိမ်စွန့်ခွာထွက်ပြေးတင်းရှောင်နေကြပြီးနှိမ့်ဆက်နှင်ပတ်မှုတွေနဲ့လူခွင့်ရချိုးပေါက်မှုဒဏ်တွေကိုလည်းခံနေကြရတယ်လို့ကဘာကုလသမဂ္ဂအဖွဲ့အစည်းကထုတ်ဖော်ပြောဆိုလိုလာပါတယ်။ဒီထဲကလူများစုကတော့လုံခြုံတဲ့နေရာအတွက်ကိုရှာဖွေကြတာဖြစ်ပေမဲ့ဂါဇာမှာကတော့အဲ့လိုမျိုးလုံခြုံအေးချမ်းတဲ့နေရာမရှိဘူးလို့ဂါဇာဒေသခံတွေကပြောပါတယ်။ဒါကြောင့်သူတို့တွေအနေနဲ့အသက်ရှင်တန်ရေးအတွက်ကိုဂါဇာဒေသအတွင်းမှာပဲတနေရာကနေတနေရာကိုရွှေ့ပြောင်းနေကြရတာလို့ဆိုပါတယ်။
ကလေးတွေမြို့သူတွေနဲ့တဲကြီးရွယ်တွေသက်ခံခဲ့ရတာတွေကိုလည်းပြန်ကြည့်အောင်ပြအခုဒီလေဆက်ပြီးတော့သက်ခံနေကြရုံပဲဖြက်စီးချိန်မွားခံရတဲ့အိမ်တွေဆိုရင်လည်းအဲ့ဒီဒေသခံတွေရှိတဲ့လူကြီးတွေတောင်များအောင်ပဲဗ
ျမိသားစုတချို့တစ်ဘက်ကတော့ဂါဇာကနေလွတ်မြောက်သွားကြပြီမဲ့ကြံတဲ့ဒုက္ခတွေအများစုကတော့အဲ့ဒီမှာပဲခုထိပိတ်မိနေကြတော့မှာဘာလို့လဲဆိုတော့ရာဖာနေဇက်ဂိတ်ကိုပိတ်ထားတာနဲ့နေဇက်ဂိတ်ဖြတ်မယ်ဆိုပတ်စံအမြောက်များပေးရတာကြောင့်အဲ့ဒီအနီးနားမှာပဲဒုက္ခတွေအများစုတောင့်တင်းနေကြတာဖြစ်ပါတယ် ဟာမက်စ်ရဲ့အစ္စရေးကိုတိုက်ခိုက်မှုကြောင့်အစ္စရေးလူမျိုး1900တိစုံပြီးလူပေါင်း250ကျော်တစားကန်အဖြစ်ဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ဖြစ်ရပ်ဖြစ်ပွားအပြီးအစ္စရေးရဲ့ပြန်လည်ထိုးစစ်ကြောင်းပြီးခဲ့တဲ့နှစ်အောက်တိုဘာလကစလို့အခုချိန်ထိဂါဇာမှာလူပေါင်း 38,000 ကျော်တိစုံပြီးဖြစ်တယ်လို့လူပေါင်း 85,000 ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုပြီးဂါဇာကျန်းမာရေးဝန်ကြီးဌာနကထုတ်ဖော်ပြောဆိုပါတယ်။နွေနေပူရဲ့အပူချိန်မြင့်တက်လာမှုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေမှုအပါအဝင်အစားအစာမလုံလောက်မှုလုံလောက်တဲ့ကျန်းမာရေးဆောင်ရှားမှုမရှိတာတွေနဲ့တန်ရှင်းတဲ့ရေနဲ့ကောင်းမွန်တဲ့မိလာအငြိအကျေးစွန့်ပစ်တဲ့စနစ်တွေမရှိတာကြောင့်ဆစ်ရှောင်းအရက်သားအများပြားဟာဖျားနာမှုယောဂါစတာတွေနဲ့ရှေ့မှာပို့ပြီးတော့တေဆုံးလာနိုင်ွယ်ရှိနေပါတယ်။စစ်ပွဲကမနှက်ဖြန့်ပြီးသွားမယ်ဆိုရင်လေမြို့ကြီးကတော့ပျက်စီးကျေမွပြီးသားဖြစ်နေပြီလို့အင်ရှာဗီကထက်လောင်းပြောဆိုလာပါတယ
်။ဂါဇာဟာကြောက်စရာကောင်းလောက်အောင်ကိုခြောက်ခြားစရာကြီးဖြစ်နေလိမ့်မယ်။မီးတွေမရှိတာရေမရှိတာနောက်အိုးအိမ်လန်ဒရာအစာအုပ်အပြည့်စီတွေနဲ့တကယ်ကိုကြောက်စရာကောင်းနေပါလိမ့်မယ
်မကြသေးခင်လားတွေတုန်းကပြုတ်လုတဲ့ငင်းချမ်းဆွေးနေကြိုးပမ်းမှုတွေဟာဆိုရင်လဲအောင်မြင်မှုတွေမရရှိခဲ့ပါဘူးအစ္စရေးအနေနဲ့ကလည်းဖမ်းထားတဲ့တစားကန်အလုံးကိုပြန်ရပြီးဟာမက်စ်တွေကိုအမြင့်ပြည့်ချိန်မုံနိုင်တဲ့အလုံးစုံအောင်ပွဲရတဲ့အချိန်ကြမှာပဲအခုစစ်ပွဲကိုအဆုံးသတ်မယ်လို့အခိုင်အမာပြောဆိုနေစေဖြစ်ပါတယ်ခင်ဗျာ
ပြည်ရေအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Bloomberg အပြာရောင်အမှတ်လေးပါတာရေးပြစီချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာမနက်ခင်ပါရှင်အခုဒုတိယပိုင်းမှာတော့ဂျန်စီအက္ခဇာအစီအစဉ်တို့ကိုမကြခင်မှာတင်ပြပါမယ်အခုရင်ဆုံးတော့အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်ပါရှင်ရခိုင်ဒေသမြို့နယ်ပေါင်းထွက်ဝက်ကျော်ကိုတင်ပိုက်ပြီးတဲ့ AA အာရခတက်တော်ကအခုအခါမှာဂျန်မြို့နယ်တွေကိုပါဆက်လက်တင်ပိုက်ဖို့လုပ်နေပါတယ်အထူးသဖြင့်တရုတ်နိုင်ငံရဲ့မဟာဗျူဟာအချိုးစီးပွားအများပြားရှိနေပြီးဂျန်အင်အားကြီးနိုင်ငံတွေကပါစောင့်ကြည့်နေတဲ့ကြောက်ဖြူကိုရောတိမ့်ပိုက်လာနိုင်ခြေရှိပါသလားရခိုင်ဒေသတိုက်ပွဲအရှိန်မြင့်လာတာဟာဒေသတွင်းနဲ့နိုင်ငံတကာကိုဘလို့ရိုက်ခတ်လာနိုင်ပါသလဲဒီသတင်းပတ်အယ်ဒီတာနဲ့ဆွေးနွေးခဲ့အစီအစဉ်မှာဥကျော်ဇန်သားကိုမမျှသစီအောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင်
ကျေးဇူးပါရှင
်မင်္ဂလာပါ
လက်ရှိရခိုင်ဘက်ကအခြေအနေကိုကြည့်မယ်ဆိုရင် AA ကဒီမောင်တော်ကိုတိမ့်လိုက်မယ်ဆိုရင်ပေါ့ဒီနောက်မှာဘာတွေဆက်ဖြစ်လာနိုင်မှာလဲ
မောင်တော်ကိုတိမ့်မဲ့အခြေအနေကတာစနီပေါ့လေမကြိုက်မှာပဲတိမ့်ဖို့ဆိုပြီးတော့သူတို့ကစီစဉ်နေတယ်တော့တော်တော်များများလည်းနေရာတော်များများလည်းတိမ့်ပြီးဖြစ်တယ်မောင်တော်တိမ့်ပြီးတဲ့နောက်မှာလည်းပဲဆက်ပြီးတော့တိုက်ပွဲတွေကဖြစ်အောင်မဲ့ထင်ပါတယ်တိမ့်ဦးမယ်လို့ထင်ပါတယ်တင်းလာနေမလဲသတင်းတွေအရပဲရဟန်းပြင်းရဲ့အနှံ့မှာပေါ့ကျန်တဲ့နေရာမှာပေါ့သံတွဲကောတောင်ကုတ်ကောစစ်ထနာကျိုးစီရဲ့အမ်းမှာရောတိုက်ပွဲတွေပြင်းထန်နေတယ်ဆိုပြီးတော့သတင်းတွေထွက်တယ်နောက်ပြီးတော့စစ်တွေရောက်မှပဲဝင်တိုက်တော့မယ်ဒီသားကနေဖယ်ကြဆိုပြီးစစ်ကောင်စီဘက်ကလည်းညွန်တက်ကြတွေထုတ်ထားတာတွေ့တယ်ဆိုမောင်တော်မှာလည်းအေအေကအဲ့လိုပဲအလားတူဝင်သိမ်းဖို့လုပ်တယ်နောက်ပို့ပြီးတော့အကဲဆက်တဲ့နေရာကြောက်ဖြူပေါ့လေအဲကြောက်ဖြူကတောင်မှပဲကြောက်ဖြူနဲ့ဆက်တမိုင်လောက်ပဲဝေးတယ်မင်းတက်တောင်လမ်းခွဲမှာတိုက်ပွဲတွေဖြစ်တယ်ဆိုပြီးတော့ဒေသခံတွေကူကားပြီးတော့ကျွန်တော်ဗီဒီယိုသတင်းထောက်ကဒီတင်းနေတဲ့နေရာသတင်းပို့တာတွေ့ရပါတယ်ဆိုတော့တိုက်ပွဲကတော့ပြီးမှာမဟုတ်ပါဘူးရခိုင်ပြည်နယ်မှာအေအေကတော့တပြည်နယ်လုံးကိုသိမ်ဖို့အတွက်ရွယ်ချက်နဲ့ဆက်လက်ပြီးတော့လှုပ်ရှားနေတယ်ဆိုတော့သိပေါ်လင်းတင်ရှားတို့ပြောမှာပ
ါဒါမဲ့ဒီစစ်ကောင်စီကတခြားနေရာတွေမှာလည်းတခြားတိုင်းသားလည်းနဲ့ကင်အဖွဲ့တွေနဲ့တိုက်ပွဲတွေလည်းဖြစ်နေပါတယ်။ဒါပေမဲ့ရခိုင်ဘက်မှာကြတော့ပုံစံကမတူတာကိုတွေ့ရပါတယ်။အဲ့တော့ဘာကွာတာပါလဲ
။ကွာပါတယ်။အဲ့တိုက်ပွဲဖြစ်တဲ့ကျန်တဲ့နေရာတွေကိုအကုန်လုံးကြည့်မယ်ဆိုရင်နေဆက်ဒေသတွေများတာပေါ့လေ။အဆမ်းမြောက်ဆိုရင်တရုတ်နေဆက်မှာဖြစ်တယ်။မြောက်ဒီဘက်ဆိုရင်ထိုင်းနေဆက်မှာဖြစ်တယ်။ဆိုတော့အဲ့နေဆက်မှာဖြစ်တိုင်းနေဆက်ကိုကျော်လွန်ပြီးတော့အကျိုးသက်ရောက်မှုတွေအကျိုးဆက်တွေဖြစ်နိုင်ပေါ့။cross border implication စီအရပါတော့အဲ့လိုဖြစ်လာနိုင်တယ်ရခိုင်မှာလည်းပဲရခိုင်မှာနေဆက်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့ရှိနေတော့အဲ့ဒီနေဆက်ဖြတ်ပြီးတော့အကျိုးသက်ရောက်မှု cross border အပြင်ရခိုင်မှာတရုတ်အကျိုးစီးပွားလည်းရှိနေတော့ဒါ regional implication ခေါ်မှာပေါ့နေဆက်ဖြတ်တယ်မကဘူးဒေတာတွင်းမှာအကျိုးစီးပွားနဲ့ရိုက်ခတ်မှုတွေရှိလာနိုင်တယ်အဲ့ဒီဟာအပြင်ဒါထက်ပိုပြီးကျယ်ကျယ်ပြန့်ပြန့်တွေ့တရုတ်ကလည်းသိပြီးတော့ပြင်းပြင်းထန်ထန်ကြီးလှုပ်လာရင် တေးရဲ့အိမ်မှန်ကြတဲ့မှာအိန္ဒိယသမုဒ္ဒရာကိုထွတ်ဖို့ဆိုရလဲပါတော့ရခင်ကဖြတ်ပြီးတော့ဆိုတော့အိန္ဒိယသမုဒ္ဒရာလုံခြုံရေးအတွက်စိုးရင်ပြီးတော့ဖွဲ့ထားတဲ့အမေရိကန်ဥဆောင်တဲ့ကွတ်အဖွဲ့တွေလည်းရှိပါတယ်အိန္ဒိယလည်းပါတယ်ဂျပန်တို့ဩစတြေးလျတို့လည်းပါတယ်ဗြိတိန်တို့လည်းပါတယ်ဆိုတော့ဒီအဖွဲ့တွေလည်းပဲပတ်သက်လာနေတယ်တေးကသိလုံခြုံဖြစ်လာပြီဆိုရင်ဆိုတ regional ဖြစ်နေတယ်နိုင်ငံတကာပါဝင်ပတ်သက်မှုဟာဖြစ်လာနိုင်တယ်ဒါကြောင့်ဒီရဟိုင်းရဲ့တိုက်ပွဲဟာကျန်ဒီသားတွေမှာဖြစ်နေတဲ့တိုက်ပွဲတွေတဲ့ပို့ပြီးတော့ထူကြတယ်လို့ပြောမှာဖြစ်ပါတယ်အဲ့
တော့ AA ကဒီကြောက်ဖြူဘက်ကိုရောဆက်ပြီးတော့တင်းလာနိုင်မှာလားအဲ့ဒီဘက်မှာတရုတ်ရဲ့စီမံကိန်းတွေရှိပါတယ်အဲ့တော့တရုတ်ရဲ့သဘောထားကဘယ်လိုဖြစ်ပါမလဲ
အဓိကအဲ့တော့ဘာကြောက်ဖြူကသိပြီးတော့အဓိကကြားတယ်ကြောက်ဖြူစီမံကိန်းတွေထဲမှာအခုလောလောဆယ်ကတော့သူတို့ပိုက်လိုင်းစီမံကိန်းကတော့ဆက်လက်ပြီးတော့အလုပ်ဖြစ်နေတယ်ကြောက်ဖြူကတစင်းတရုတ်ဘက်ကိုပိုက်လိုင်းကဆက်ပြီးအလုပ်လုပ်နေဆိုတော့ဒေသခံတွေကပြောပါတယ်ဒါပေမဲ့တရုတ်ရဲ့အဓိကစီမံဖြစ်ရင်းနဲ့စိတ်ကန်းစီမံကိန်းအဲ့ဒီစီမံကရဆိုင်ထားတယ်လို့ဆိုပါတယ်ဆိုတော့အဲ့ဒီစီမံကိန်းကသင်္ဘောတွေဆက်ကန်းထိုင်ပြီးတော့အဲ့ဒီစီမံကိန်းကတစင်းနေပြီးတော့သူတို့ဒီအိန္ဒိယသမုဒ္ဒရာကိုထွန်းထိုင်တဲ့ရေလမ်းကြောင်းဖြစ်တယ်ပေါ့လေဒီကိစ္စအသိအရေးကြီးတယ်ဆိုတော့ဒီကိစ္စကြောင့်လည်းပဲကြောက်ဖြူကိုသိမ့်မယ်ဆိုရင်သိစဉ်းစားရမယ့်ကိစ္စဖြစ်တယ်ဥပမာအေးအနေနဲ့စဉ်းစားကြည့်မယ်ဆိုရင်အေးဟာအခုအချိန်ထိအင်အားကြီးလာတာဟာတရုတ်ရဲ့အကူအညီဆွေးပွဲလို့ဖြစ်စေပြောလေလူရဲသုံးကြတယ်ပေါ့အဲ့လိုတရုတ်ရဲ့အကူအညီကြောင့်တရုတ်ရဲ့လက်နက်တွေကြောင့်အင်အားခိုင်မာလာတာဖြစ်တယ်သို့သော်လည်းပဲအခုနောက်ဆုံးအချိန်မှာတော့ကြောက်ဖြူကိုသိမ့်မယ်ဆက်ပြီးတိုက်ပွဲဆင်မယ်ဆိုရင်အေးဟာတရုတ်လက်နက်မလိုတော့ဘူးသူတို့အင်အားစိတ်ကောင်းနေတယ်လို့သုံးသပ်သူတွေရှိတယ်သူတို့သိမ့်မယ်ဆိုသိမ့်နိုင်တယ်ကြောက်ဖြူကိုလည်းသိမ့်နိုင်တယ်ရခိုင်တပြည်နယ်လုံးကိုလည်းသူတို့သိမ့်ဖို့တာဆူနေတာဖြစ်တယ်ဒါပေမဲ့ကြောက်ဖြူကိုသိမ့်မယ်ကိစ္စမှာသူတို့အများကြီးစဉ်းစားမှာအဓိကအဖြစ်တရုတ်ဟာဘယ်လိုသဘောထားမလဲကြောက်တရုတ်ကလည်းစဉ်းစားမှာပဲတရုတ်တွေလည်းကောင်းချုပ်စရာပဲအေးသိမ့်နာကိုသူတို့လက်ပိုက်ကြည့်နေရရရင်သူတို့စာချုပ်ချုပ်ပြီးလုပ်နေတာစစ်ကောင်စနစ်ဆိုတဲ့ဝင်ဆိုတဲ့လုပ်နေတာအေကတော့ non state သောသောကပြောတဲ့ actor သူနဲ့အဲ့လိုလုံးလုံးမရဘူးဆိုတော့တရုတ်ကလည်းဒါကိုစဉ်းစားမယ်ဒါဖြစ်ရင်အေကိုလုံးဝနှိမ်ပလိုက်မလားဆိုတော့တရုတ်ကစဉ်းစားပြန်တယ်လည်းပဲအဲ့လိုလုံးလိုက်ရင်လည်းပဲအေဒီတရုတ်ခွေးကိုအာဂူဘူးမလိုဘူးတခြားအာဂူဆရာမယ်ဆိုသောသောကပြောခဲ့လို့ပဲဒီဒေသကိုစိတ်ဝင်စားတာ quad အဖွဲ့ပါဝင်အိန္ဒိယအများကြီးနိုင်ငံတွေကရှိတယ်ဆိုအဲ့ဒီဘက်ကိုတွန်းပို့သူလည်းဖြစ်မှာကိုတရုတ်ကစဉ်းစားမှာပဲထက်သွင်းပြီးတော့အေးကောတရုတ်ကောကောဒီကိစ္စနဲ့ပတ်သက်ပြီးတော့အထူးစဉ်းစားနေရတဲ့ကိစ္စပါသိမ့်မယ်ဆိုရင်တော့သိမ့်လို့လွယ်လွယ်ကူကူဖြစ်ပါလိမ့်မယ်ဒါ့ပေမဲ့အဲ့ဒီဟာတွေကိုချင်းချင်းပြီးတော့စဉ်းစားနေရလို့ထင်ပါတယ်စစ်ကောင်စီကတော့တလောတုန်းကတော့တရုတ်တမ်မတ်ကိုလည်းအေးဒါခေါ်ပြီးတော့ပြရပေါ့လေဆိုတော့ဒါသတိပေးတဲ့သဘောဖြစ်ကောင်းလည်းဖြစ်ပါလိမ့်မယ်တရုတ်ကတော့အခုဒီဝင်မဆွတ်သေးဘူးတရုတ်ကတော့အေးနဲ့စစ်ကောင်စီကိုမင်းတို့ဆွေးနွေးရနင်းညာဆိုဒီလေမှုရတာကိုလူကျင်တယ်လို့ပြောတယ်ဆိုတဲ့အကြောင်းအေးဘက်ကပြောခွင့်ရမှာခဏပြောပါရဲအဲ့ဒါကိုဒါပေမဲ့ညီမရေအထူးကျွမ်းကျင်တဲ့ဗော်ဒီလစ်တန်ပေါ်လေဝိုင်းရင်သတင်းစာဆရာကြီးကသုံးသပ်တယ်သူကတရုတ်ဟာအေးနဲ့ဒီကြောက်ဖြူကိစ္စနဲ့ပတ်သက်ပြီးတော့အေးနဲ့စစ်ကောင်စီကမှဝင်ဆွက်လာနိုင်တယ်လို့သူကတော်တော်လေးတိတိကျကျကိုသူကခံမှားတယ်စမက်ဒရော့ဖ်တိုင်းဘောအချိန်ပိုင်းပဲအချိန်ပဲစောင့်ကြည့်ရတော့မှဖြစ်တယ်ဆွတ်တော့ဆွတ်တော့မှာပဲတရုတ်ကဒီကိစ္စမှာဝင်ဆွတ်တော့မယ်လို့သူကတော့သုံးသက်တယ်ဘယ်တော့ဖြစ်လာမလဲဘယ်ပုံပဲနေဝင်ဆွတ်မလဲဆိုတော့သူလည်းမခံမနာဘူးကျွန်တော်လည်းကြိုတင်ခမရခက်ပါရတာ
အဲရခိုင်မှာတရုတ်ရဲ့ဒီစီမံကိန်းတွေအပြင်အိန္ဒိယဘက်ကတခါကလဒန် project ဒီလိုစီမံကိန်းတွေလည်းရှိပါတယ်အဲ့တော့အိန္ဒိယသဘောထားပါဟာ
အဲ့ဒါဟာအိန္ဒိယကလဒန် project ဟာတရုတ်ရဲ့ကြောက်ဖြူစီမံကိန်းလိုပါပဲသူတို့လည်းပဲအပြိုင်ဆိုင်ပေါ့လေအဲ့မှာဆိုကလဒန်စီမံကိန်းနဲ့ပတ်သက်လို့လည်းပဲအိန္ဒိယရဲ့အများကြီးစိုးမှုရှိတယ်ကလဒန်စီမံကိန်းနဲ့ပဲအခုလောလောဆယ်လက်ထက်မှာအေကသိမ့်ပိုက်ပြီးသားကိုဖြစ်နေတဲ့အခြေအနေအဲ့ပလဲဝဒေသကကြောက်ဖြူကတော့မသိရသေးဘူးဆိုတော့အိန္ဒိယတို့ကတော့ပူပြီးစိုးရင်ကြာရှိတယ်အေနဲ့သူကထိတွေ့ဆက်ဆံမှဖြစ်မယ်ဆိုတဲ့သဘောအေကလည်းပဲကြောက်ဖြူကလဒန်စီမံကိန်းကိုကျွန်တော်ကလုံလုံလေးပေးထားတယ်ဆိုတော့ပြောတယ်ဆိုတော့အဲ့ရောင်လည်းထင်ပါတယ်အိန္ဒိယကတလောတုန်းကပဲအဲ့မှာမီဇိုရမ်ကအထက်လွှတ်တော်အမတ်အိန္ဒိယနိုင်ငံရဲ့အထက်လွှတ်တော်အမတ်အဗန်လာဗလနာသူအေးနဲ့သွားတွေ့ခိုင်းတယ်အေးနဲ့သွားတွေ့ခိုင်းတယ်ဆိုတော့အိန္ဒိယတည်ဝင်ပြောဘူးအဲ့မှာသူသွားတွေ့တယ်ဆိုတော့သတင်းတော့ထွက်တယ်အိန္ဒိယအစိုးရကိုကူစားပြုလို့တော့မပြောဘူးသူ့မှာအိန္ဒိယမှာအခြေစိုက်တဲ့မြန်မာရေးသံသူမြန်မာတွေပဲကျွမ်းကျင်သူတွေဒီဟာကိုအမြဲတမ်းစောင့်ကြည့်နေလူတွေကဒါအိန္ဒိယအစိုးရလွှတ်တာဖြစ်နိုင်တယ်ကယ်ဒန်စီမင်းနဲ့ပတ်သက်လို့အိန္ဒိယကစစ်ကောင်စီနဲ့အမြဲတမ်းသင်းမြောင်းဆက်ဆံနေတယ်လူဆိုတော့တရုတ်လိုလဲစစ်ကောင်စီကိုဖိအားပေးတဲ့လူမဟုတ်ဘူးစစ်ကောင်စီနဲ့အကြောင်းမျိုးမျိုးသွားဆက်ဆက်နေတဲ့လူဆိုတော့စစ်ကောင်စီမလိုလားပြိုင်ဘက်ဖြစ်တဲ့ AAA က non state actor ပေါ့လေသူနဲ့တည်ဝင်အစိုးရဖြစ်တဲ့အိန္ဒိယသွားတွေ့လိုက်ရင်ညွန်ညင်မှလည်းသူက ဆီကောင်စီညွန်ညွန်မှာလဲစိုးရိမ်မှာပေါ့လေသူကအဲ့ဒါကြောင့်သူကလွတ်တော့လွတ်တဲ့တိုင်ဝင်လို့သူကတော့မကြင်ညာဘူးအဲသူကသွားတွေ့ရသူတို့ဆွေးနေတာလဲရှိပါတယ်ဆိုတော့အဲ့ဒီကိစ္စမှာလဲပဲအိန္ဒိယသတင်းစာတွေကရေးကြတယ်ဒီအေနဲ့ထိတွေ့မဆက်ဆံရင်တော့ဒီစီမံခန့်ပြတ်မှာပဲဆိုတော့အေနဲ့ထိတွေ့ဆက်ဆံမှာဖြစ်မယ်ဆိုပြီးတော့လုံအောင်အကြံပေးတာတွေ့တယ်နောက်ဘင်္ဂလားဒေ့ရ ဲဘာညာဆိုတော့ရေးထားတွေ့ပါတယ်ဆိုတော့အိန္ဒိယအတွက်လည်းပဲအဲကလဒန်စီမံကိန်းကြောင့်ဗီဇန်နံချက်ဖြစ်ပါတယ်ဒါကြောင့်လည်းပဲအိန္ဒိယဒီရခိုင်ပြည်နယ်တိုက်ပွဲအခြေအနေဟာတရုတ်စီမံကိန်းအိန္ဒိယစီမံကိန်းတွေကြောင့်ဒီဘက်ရှေ့ဘက်ကတိုက်ပွဲတွေပုံပြီးအရေးကြီးတာလည်းဖြစ်ပါတယ
်ဟုတ်ပါတယ်အဲ့တော့ရခိုင်အရေးကိုပြောမယ်ဆိုရင်ဘင်္ဂလားဒေ့ရှ်ကိုလည်းမေးထားလို့မရဘူးထင်ပါတယ
်မှန်ပါတယ်ဘင်္ဂလားဒေ့ရှ်ဒီအဓိက interest နံပါတ်1 interest ကတော့ဒုက္ခသည်ကိစ္စပေါ့လေဒီဘက်မှာတိုက်ပွဲဖြစ်ရင်ဟိုဘက်ကိုဒုက္ခသည်ရောက်လာမယ်သူကဒုက္ခသည်ကိုပြန်ပို့ခြင်းနေတဲ့အချိန်မှာဘောင်တော်တို့ဘူးစီတော်တို့ကတိုက်ပွဲဖြစ်တဲ့တည်းအောင်အဲ့ဘက်ကိုပို့ပြီးတော့ဒုက္ခသည်တွေရောက်လာနိုင်တဲ့အခြေအနေရှိရဆိုတော့မျိုးဆွေညာတဲ့အဲ့ဒါပြဿနာတစ်ခုအဲ့ဟာအပြင်တိုက်ပွဲဟာသူတို့နယ်ဘက်ကိုပြန့်နှံ့လာတဲ့ကုန်းတွင်းဘက်မှာတော့သိမရှိဘူးဒါပေမဲ့စိန့်မာတင်ကျွန်းဘက်မှာပေါ့လေအဲ့မှာတိုက်ပွဲတွေအဲ့ဘက်ကိုထိကြီးစံနေကြရတဲ့ဘာသာဆွေပြောတယ်စိန့်မာတင်ကျွန်းဟာတကယ်တော့မဟာဗျူဟာရစိတ်အေးပါတဲ့ကျွန်းတကျွန်းတော့မဟုတ်ဘူးသူတို့ကသို့တော်လည်းပဲဘာပြောပြောသူတို့ရဲ့နေပြည်သူတို့ကျော်လွန်မှာဖြစ်တယ်အဲ့ဒါကိုဘင်္ဂလားဒေ့ရှ်ပရိုတမ်လိုသတင်းစာကအဲ့မှာအက်ဒီတိုရီယယ်မှာတလို့တနေ့ရေးထားတာတွေ့ပါတယ်အဲ့မှာဒီဟာကိုလည်းပဲငါတို့ကြည့်နေလို့မရဘူးတုံ့ပြန်မှာဖြစ်တယ်ငါတို့ဒီဟာကိုပြန်ပြီးတော့ counteraction လို့ရမယ် counter action ဆိုတာ counter attack လို့ပြောပါဘူးလေသူတို့ကသူတို့ဖြေထားတယ်ဆိုတော့ဒီကြားသောအဖြစ်ဒီတိုက်ပွဲမှာ A နဲ့ submission ဆိုတော့လိုပဲ A ကတော့ non state ဆိုတော့ငါတို့အစိုးရချင်းတိုက်ရိုက်မဟုတ်တော့မှအိန္ဒိယခေတ်ကိုညှို့ပြီးတော့ငါတို့လည်းပဲထိတွေ့ဆက်ဆံဖို့တော့လိုတယ်တကယ်ကြမှာဆိုပြီးတော့ပြောတယ်ဆိုတော့အခုလောလောဆယ်မှာတော့သူတို့ကပြန်အောင်သတိပေးထားတယ်အိန္ဒိယဘင်္ဂလားဒေ့ရှ်ပြည်သူတွေကိုသာထိခိုက်လာတယ်ဆိုရင်တော့သူတို့ကပြန်ပြီးလက်တုံပြားမှာဖြစ်တယ်ဆိုတော့သူတို့သတိပေးထားလဲရှိပါတယ်ဆိုတော့ဘင်္ဂလားဒေ့ရှ်ကိစ္စဟာလည်းတော်တော်အရေးကြီးတဲ့ကိစ္စပ
ါအခုရခိုင်ဘက်မှာလက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပေါ့အာဆီယံအဖွဲ့တို့နောက်နိုင်ငံတကာအဖွဲ့အစည်းတွေကကြားဝင်လာနိုင်တဲ့အခြေအနေရှိပါလားအမေရိကန်ကတော့ပါဝင်ပတ်သက်လာနိုင်ပါလ
ားအဓိကအမေရိကန်ကိုအင်ပြောမယ်ဆိုရင်တော့စောစောကပြောသလိုပဲတရုတ်ကသိပ်ပြီးတော့လွန်လာပြီးတရုတ်ကလွန်အောင်အပေါ်စီးရပြီးတော့ဟိုဖြစ်သွားပြီဆိုရင်တော့American ဟာလည်းပဲဝင်လာမှာပဲ American လည်းပတ်သက်လာမှာပဲအဲ့တော့ Bertil ကိုပဲထပ်ပြီးကိုကပြောရင် Bertil Litton ကပြောတယ်တရုတ်ကဝင်ရောက်ဆွဲဖက်တော့မှာပဲဒီဟာအချိန်မိုက်မယ်လို့ရတယ် as a matter of fact ဒါကတော့စောင့်ကြည့်ပေါ့အဲ့လိုဖြစ်လာရင်တဲ့သူကသုံးသက်တာက American ကလည်းပဲပါလာမှာပဲတဲ့ဆိုတော့သူကပြောတာတော့ CA တိုက်ပွဲတစ်ခုရဲ့ proxy conflict ပေါ့လေ CA တိုက်ပွဲတစ်ခုရဲ့ဒီတဆင့်ကံပဋိပက္ခဟာbrewing in Burma ရဲ့သုံးသပ်မြန်မာပြည်ထဲမှာဒါအစပြိုးနေပြီလေဒါလာဖို့အချိန်ယူပြီးဖြစ်တယ်ဆိုတော့ဒီခိုင်ကိစ္စကိုအဓိကထားပြီးတော့ပြောတယ်လို့ယူဆပါတယ်တကယ်လို့ဖြစ်နိုင်ပါတယ်သူတို့ကကြွန့်ကျင်တယ်လို့ဆိုတော့သူတို့သုံးသပ်တယ်ပြောလေဒါအဲ့ဒီကိစ္စကြောင့်တရုတ်ကဒီဘက်မှာသိပ်ပြီးတော့ပါဝင်လာမယ်ဆိုရင်အိန္ဒိယကလည်းပဲဟိုဘက်မှာပါဝင်မယ်ဆိုတော့အမေရိကကလည်းပဲဒီကိစ္စကိုထိန်းဖို့အတွက်ပါဝင်လာရင်သူတို့အချင်းချင်းတော့ထိတိုက်တွေ့မှာပေါ့ဘူးဒါ proxy ပေါ့တဆင့်ကံတွေကတဆင့်ဒါပြည်ပခါရပြင်းထန်လာနေတယ်ဆိုတော့ဟိုကစီအေတိုက်ပွဲမှာတုန်းကလိုပဲပေါ့သူကတဆင်ခံတွေကတဆင်မြန်မာနိုင်ငံထဲမှာအဲ့လိုပြည်ပခါဖြစ်လာနိုင်တယ်လို့သုံးသပ်တာရှိပါတယ်ဒါအမေရိကန်အနေနဲ့အာဆီယံကတော့သိပြီးတော့ဒီမပါလှလို့ပဲအာဆီယံကတော့လူတိုင်းကသိအမှုကိုကြပါဘူးအာဆီယံကတော့တတ်သင်ကျူးစားနေတာမှအချင်းချင်းတော့မကြီးညွတ်ပါဘူးဆိုတော့အခုထိုင်းနိုင်ငံရဲ့ဝန်ကြီးချက်ကတော့မြန်မာပြည်တပ်ဖြစ်ရှင်းဟာသိရေးကြီးရဲ့ဦးစားပေးမယ်ဘာသာဆိုရပြောတယ်ဘလောက်ထိကင်တွေနိုင်မလဲအများကြီးသံတရားရှိကြကောင်းပါတယ်ဘသူမှတော့အတက်သရောသူရဲ့စကားကိုထောက်ခံပြောကြတာတော့မတွေ့ရပါဘူ
းဟုတ်ကဲ့ပါဦးကျော်စံပါရှင်ဒီလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတ
ယ
်ခရင်နီပြည်မှာမကြိုက်ခင်ဖွင့်လှစ်ဖို့အစီအစဉ်နေတဲ့ဆေးပညာကျောင်းဟာဒေတာအတွက်အကျိုးများစေမယ်လို့ကြောင်းဖြစ်မြောက်ရေးစီစဉ်သူတွေကပြောပါတယ်ဒေတာရင်းနေရဆွန်ခွာထွက်ပြေးနေရသူတွေနဲ့ဒေတာခံပြည်သူတွေအတွက်လုံလောက်တဲ့ချမ်းမာရေးဆောင်ရှောက်မှုတွေပေးနိုင်ဖို့လူငယ်တွေကိုသင်ကြားပေးမယ်ဆေးကောလိပ်တစ်ခုမချခင်ဖွင့်လှစ်ဖို့လှုံ့ဆော်နေကြတာပါဒီကိစ္စပါဝင်ဆောင်ရွက်နေသူဒေါက်တာမျိုးခန့်ကိုကိုနဲ့မက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ရှင်
ဟေ့ဂျန်စီတို့တက်ချင်ရောက်ပြမီနော်ဂျန်စီတို့ရေပြီးခဲ့တဲ့ပတ်တုန်းကတော့မတရားမှုတွန်းနိုင်ခဲ့တဲ့လူငယ်ဆရာဝန်လေးတယောက်အကြောင်းပြောပြခဲ့တယ်နော်ဒီတစ်ပတ်မှာလည်းအဲ့ဒီဆရာဝန်လေးကကရီနီဒေတာလူငယ်တွေအတွက်စေကောလိတ်တစ်ခုတိစောက်ပေးဖို့အတွက်ကြိုးစားနေတယ်တဲ့သူဘလို့ကြိုးစားခဲ့လဲဆိုတော့နားထောင်ကြည့်အောင်စေကောလိတ်စောက်ဖို့ဆိုတဲ့စိတ်ကူးကိုသူဘလို့တွေများအကောင့်ထဲပို့ခဲ့ရလဲ
ပက်ထရီရလာတဲ့အခါကျရင်ကရင်နီပြည်နယ်အနေနဲ့ကိုပိုင်တက္ကသိုလ်ကျောင်းကြီးရှိလာရမယ်ပေါ့နော်အစင်းကြီးတက္ကသိုလ်ကျောင်းကြီးရှိလာမယ်အဲ့ဒီမှာစေတက္ကသိုလ်လည်းပဲအပါအဝင်ဖြစ်မယ်ပေါ့နော်အဲ့ဒါကျွန်တော်ဒေါ်လေးဆောက်ရောက်ခရေကစိတ်ကူးလေးရှိတယ်ပေါ့ပထမစိတ်ကူးကတော့ကျွန်တော်ကဒီတော့ဒေါ်လာရင်းကလည်းအရင်ကြာမယ်လို့မထင်မိဘူးအဲဒါပေမဲ့ကြာလာတော့တိလာတယ်နိုင်ငံရေးတုံးတက်သူအနေအထားတွေကလည်းပဲ9နှစ်ကြာခြင်းဒါပေမဲ့10နှစ်ကြာခြင်းဒါပေမဲ့ဆိုတဲ့အခါတော့အဲ့ဒီရဲ့လက်ကအဲ့ဒီတော့ဆောက်လို့မရတော့ခုနလိုပဲကြောင်းနေသွားတဲ့အခါမှာလည်းတော်တဲ့ကလေးကိုတွေ့ရတယ်။ဒီကလေးလေးအလောက်ဆိုလို့ရှိရင်ပညာရေးအခွင့်အလမ်းနေသုံးဆောင်ကုန်လိမ့်မယ်။အဲ့အတွက်ဒေါ်လာရေးပြည့်တဲ့အထိမဆောက်ဘူး။အခုတည်းကဆောက်လို့မယ်ဆိုတဲ့ဟာပေါ့နော်။ဒါဒုတိယအကြောင်းပေါ့။တတိယအကြောင်းကဒီမှာဆရာဝန်အားနေတယ်။အဲ့အတွက်လည်းပဲဒီကမွေးထုတ်လိုက်တဲ့အခါကျလို့ရှိရင်ဆရာဝန်ကြီးဒီပြည်နယ်မှာလိုအပ်တဲ့အနေအထားထိရောက်လာမယ်ဆိုရင်ဒီရည်ရွယ်ချက်၃ခုနဲ့ကျွန်တော်တို့စာကြိုးစားခဲ့တယ်ပေါ့
ဘလို့ဖွဲ့စည်းနေတယ်ရောသူချိတ်ဆက်ပြီးတော့ဆောင်ရွက်ခဲ့ရလေ
တယောက်တည်းအင်အားနဲ့တော့ရမှာမဟုတ်ဘူးဒါတော့ကျွန်တော်ရဲ့စိတ်ကူးအိမ်မက်ဖြစ်တယ်ဒါပေမဲ့အဲ့ဒါကို DSOK ပေါ့နော်ကျွန်တော်ကင်းဒီဆောင်များအစည်းအုံချပြတယ်အဲ့မှာကံကောင်းထောက်မဆိုတာ ਨੇ ဒီပေါ့နော်ဒီဩစတြေးလျကကူညီပေးဖို့အဲ့ဒီအမစိတ်အားထက်ချမှုရှိတယ်သူနဲ့ချိတ်ဆက်ပြီးတော့ကျွန်တော်တို့ရဲ့အချင်းချင်းစူးစမ်းနေနောက်တစ်ဆင့်ကံကောင်းထောက်မဆိုတာ ਨੇ UK မှာရှိတဲ့ကျွန်တော်တို့ပေါ့နော်ဒီအာနာမသိန်းခင်တွေကမြန်မာပြည်ရဲ့စေချောင်းတွေကိုကျွန်တော်ကစနစ်တက်သွားတော့မှာပေါ့နော် new integrated curriculum ဆိုတာဒါနိုင်ငံတကာမှာအသုံးပြုနေတဲ့စနစ်ပေါ့နော်အဲ့ဒီ curriculum ကိုအရေးစဲပြီးတဲ့အမားနဲ့ချိန်ပြီးတော့ချိန်ပြီးတော့အမားကလည်းကူညီမယ်အလကားကိုကူညီမှာokay ပေါ့အဲ့ဒါနဲ့စပြီးတော့ကျွန်တော်တို့တွေဟို counter ပေါ်လာတယ်ပေါ့နော်အဲ့မှာကျွန်တော်တခိုင်း AC မှာပါမဲ့အဲ့ဒီနိုင်ငံရေးအုပ်ချုပ်ရေးဘက်ကခေါင်းဆောင်လေးပြီးရင်ဘာသာရေးဘက်ကခေါင်းဆောင်လေးပြီးရင်ဒီမှာရှိပြီးတော့မှဒီရရွာရဲ့လေးစားပြီးတော့ယုံကြည်ပြီးတော့ပေါ့နော်အားလုံးအားကိုးကြတဲ့လူတွေဒီထဲမှာအကုန်ပါဒီအုပ်စု၃အုပ်စုနဲ့ကျွန်တော်တို့စလိုက်တယ်ပေါ့နော
်တင်ကြားမယ့်ဆရာတွေရဲ့အရေးအသွေးကိုပြည့်မြည်အောင်ဘယ်လိုတွေလေ့ကျင့်ပေးထားလဲ
Faculty Development Program ဆိုတဲ့အဲ့ဒီအင်္ဂလန်က Academy of Medical Educator ကအသိမှတ်ပြုထားတယ်ပြီးသွားတဲ့အခါကျတော့ Royal College ပေါ့နော် Royal College of Edinburgh နဲ့လည်းချိတ်ဆက်ထားတယ်အဲ့ဒါလည်းအသိမှတ်ပြုထားတဲ့ program တွေကိုကျွန်တော်တို့သင်ပေးနေတယ်ပေါ့ညီမလို့ပြောရရင်တော့ဆရာဖြစ်တင်တယ်ပေါ့နော်အဲ့ဒါဟိုမှာဖြစ်တယ်လေသူအဆင့်၃ဆင့်သွားရမယ်ပေါ့နော်အခုလောလောဆယ်မှာတော့ကျွန်တော်တို့ဒီ PG set ပေါ့နော် PG set လို့ခေါ်တဲ့ certificate level ပြီးသွားရင် diploma level ပေါ့နော်အဲ့ဒါလည်းမကြခင်ကျွန်တော်တို့အခုဆိုလို့ရှိရင်ပြီးတော့မယ်အဲ့ဒါပြီးရင် diploma ဆက်သွားမယ်ပေါ့နော
်စေချောင်းဝင်ခွင့်အရေးချင်းကိုဘယ်လိုတွေသတ်မှတ်ထားလဲ
ကင်းဒီဒေတာဘွားတွေကိုအဓိကဦးစားပေးတယ်ပေါ့နော်ပြီးွားရင်အခုလောလောဆယ်မှာတော့အသက်ဆက်ခွန်ကနေ30ထိပါပဲအဲနောက်တစ်ခုက10တန်းအောင်ထားရမယ်10တန်းအောင်မှာဆိုလို့ရှိရင်လည်းကျွန်တော်တို့ကဟိုပါပေါ့နော် NUG ကစတဲ့10တန်းဖြစ်ရမယ်ပြီးွားတဲ့အခါကျလို့ရှိရင်မှာပေါ့ပြည်သူအစိုးရလက်ထက်တုန်းကအောင်ခဲ့တဲ့သူတွေကျွန်တော်တို့လက်ခံတယ်ပြီးရင် NaN CDN တွေကိုလက်မခံပါဘူးစာတင်နေ6နှစ်နဲ့ House Sergeant တစ်နှစ်ပေါ့နော်အဲ့ဒါအဲလိုမျိုးအစင်းစင်းနေသွားတာဒါပညာရေးကော်မတီကနေလုပ်ခဲ့တဲ့အပိုင်းပေါ့ပြီးတော့အဲ့ခါတော့ကျွန်တော်တို့ဒီ foundation ကြီးရမှာ business science နေလဲပါတဲ့အခါကျတော့ဝင်စင်း online university ဆိုတာရှိတယ်အဲဒီ CDM လုပ်ခဲ့တဲ့ပေါ့နော်ဝိစာသိပ္ပံဆရာတွေဒီအဲ့ဒီဝင်စင်း online university ကိုဖွင့်ပြီးတော့မှာတို့ဒီဝိစာသိပ္ပံနဲ့ပတ်သက်တဲ့အရာတွေဟောဖြစ်တယ်ပေါ့ကျွန်တော်တို့ဒီမှာလည်းပဲဒီ foundation entrance ကော foundation ကြီးရကောဒီအင်္ဂလိပ်သင်ချာ physics chemistry တွေဒီ business science တွေပါနေတဲ့အကြောင်းမလို့ Kinney Medical College ဒီဝင်စင်း online university နဲ့ MOU ထိုးထားပြီးတော့အဲ့ဆရာရဲ့အကူအညီနဲ့ဒီ entrance sample ကိုစစ်ခဲ့တယ်ပေါ့နော်အဲ့မှာလာဖြေတာကအယောက်80လာဖြေတယ်ကျွန်တော်တို့အယောက်40အောင်မြင်ခဲ့တယ်ပေါ့နော်ဒီ40ကိုဒုတိယအဆင့်တတိယအဆင့်နေနဲ့ဒုတိယအဆင့်ကတော့ personal statement ပေါ့နော်တတိယအဆင့်ကကျတော့ viber ပေါ့ဒီဟာတွေစက်ဖြေတဲ့အခါမှာကျွန်တော်တို့အခုနောက်ဆုံး final result အနေနဲ့38ယောက်ကျွန်တော်တို့ရွေးလိုက်တယ်ပေါ့နော
်ဒီစေချောင်းလေးကကရင်နီဒေတာလူငယ်တွေအတွက်ဘယ်လောက်ဒီအကျိုးရှိစီလဲ
အဲ့ကျွန်တော်တို့ကဒီ sea college ဖြစ်လာတဲ့အကြောင်းမလို့ကလေးတွေအနေနဲ့ဝါသနာလဲပါတယ်ဟွာလဲတကယ်လဲဟွာဖြစ်တဲ့သူတွေအတွက်ပညာတင် जा ဖို့ခွင့်လန်းတစ်ခုထပ်တိုးလာတယ်ပေါ့နော်တက္ကသိုလ်တစ်ခုတက်တိုးလာတယ်ပြီးသွားရင်ကျွန်တော်တို့ကတော်လန်ကြီးတက္ကသိုလ်ဖြစ်တဲ့အကြောင်းမလို့စစ်တက္ကသိုလ်ဖြစ်တဲ့အကြောင်းမလို့ကလေးတွေကိုပထမနှစ်ကလွယ်ပြီးတော့ဒုတိယနှစ်ကနေစပြီးရင်ကျွန်တော်တို့ကစေယုံနေနဲ့ ဟာလေအာ intest လုပ်ပြီး contest လုပ်ပြီးတော့ clinical နဲ့ပို့ထိတွေ့ရကြအောင်လို့တို့တွေဒီပို့ပြီးတော့မှကျွန်တော်တို့ထားတာမှရည်သွေးတွေပြည်လာနိုင်တဲ့အနေအထားမျိုးရှိတယ်ပေါ့နှစ်စဉ်ဖွင့်သွားမှဆိုတဲ့အခါကျတော့ကျွန်တော်ရဲ့ target အရည်ဟွာဖြစ်လာတဲ့အခါကျရင်ဒီလူတွေဒီဒီပြည်နယ်တစ်ခုလုံးဖြန့်ပြီးတော့မှသွားနိုင်ပြီးအဲ့ဒီခါကျလို့ရှိရင်ဒီ drug ပြည်သူတွေအတွက်ဂျမားရေးလက်လန်းပဲနေရာမှာမဆိုမိနိုင်တဲ့အနေအထားမျိုးတွေဖြစ်သွားတော့မှာပေါ့နော်
ကဲဒီတစ်ပတ်တော့ဒီလောက်ပဲเนาะနောက်ပတ်တွေမှာလည်း Gen Z တွေအတွက် Gen Z အစီအစဉ်ရှိနေတော့မလို့ဆက်ဆက်စောင့်ကြည့်ကြပါအောင်เนาะတက်တာ
Euro 2024ဥရောပဖလားဘောလုံးပွဲတွေကိုဂျာမနီနိုင်ငံမှာစတင်လိုက်ပြီးဒီနှစ်ဥရောပဖလားဘောလုံးပွဲအပေါ်ဘယ်အသင်းဘိုးဆွဲနိုင်ကြရှိတယ်ဆိုတဲ့ခန့်မှန်းချက်တွေနဲ့အတူ American နိုင်ငံမြောက် Carolina ပြည်နယ်မှာကစားခဲ့တဲ့ American Open ဂေါက်တီးပြိုင်ပွဲအကြောင်းတွေကိုကိုရန်နိုင်ငံအခုတစ်ပတ်အားကစားကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်
Euro 2024ဥရောပဖလားဘောလုံးပွဲကိုတော့ဂျာမနီနိုင်ငံမှာဂျွန်လ14ရက်နေ့ကစတင်လိုက်ပါပြီ။အင်ရှင်ဂျာမနီပါဝင်ခြေစစ်ပွဲအောင်တဲ့24ဆင့်ကိုအုပ်စု6ဆုခွဲပြီးတော့ဂျာမနီနိုင်ငံကဘာလင်၊မြူးနစ်၊ကလုံး၊ဖရန့်ဖတ်၊ဟမ်ဘတ်၊ဒေါ့တမန်၊လိုက်ပ်ဇစ်၊ဂေါ့စန်ကာခန်၊ဒူဆိုဒေါ့ဖ်နဲ့စတူဂတ်စုစုပေါင်းမျိုးကြီး10မျိုးမှာကစားသွားကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကပြိုင်ပွဲအဖွဲ့ပွဲမှာတော့အုပ်စု A ကအင်ရှင်ဂျာမနီကစကော့တလန်ကို5ဂိုးတကိုးနဲ့ပြက်ပြက်သားသားအနိုင်ယူခဲ့ပြီးတော့စနေနေ့ကဆွစ်ဇာလန်နဲ့ဟန်ဂေရီပွဲမှာတော့ဆွစ်ဇာလန်က3ဂိုးတကိုးနဲ့နိုင်ပါတယ်။အုပ်စု B မှာတော့စပိန်ကခရိုအေးရှားကို3ဂိုးကိုမရှိနဲ့နိုင်ပြီးတော့အီတလီကအယ်လ်ဘေးနီးယားကို2ဂိုးတကိုးနဲ့နိုင်ပါတယ်။တနင်္ဂနွေနေ့ကတော့အုပ်စု C ကနာမည်ကြီးအင်္ဂလန်ကဆာဗီးယားကို2ဂိုးကိုမရှိနဲ့ကတ်ပြီးတော့အနိုင်ရခဲ့ပြီးတော့ဒန်မတ်နဲ့ဆလိုဗေးနီးယားတို့2ဂိုးစီတည်ကျသွားခဲ့ပါတယ်။ဒီဘက်မှာတော့ပြီးခဲ့တဲ့ Euro 2020တုန်းကရုတ်တရက်နှလုံးရက်ပြီးတော့ကွင်းထဲမှာလဲကျသွားခဲ့တဲ့ဒိမတ်ခွင်းလယ်လူ Ericsson ကဒိမတ်အတွင်းအတွက်ဂိုးသွင်းပေးခဲ့တာဖြစ်ပါတယ်။အုပ်စု D ကနယ်သာလန်နဲ့ပိုလန်ပွဲမှာတော့နယ်သာလန်က2ဂိုးတကိုးနဲ့နိုင်ပြီးတော့အုပ်စု E မှာတော့ Romania က Ukraine ကို3ဂိုးကိုမရှိနဲ့နိုင်ပြီးနာမည်ကြီး Belgium ကတော့ Slovakia ကို2ဂိုးကိုမရှိနဲ့မမျှော်လင့်ပဲရှုံးသွားခဲ့ပါတယ်။ပြင်သစ်နဲ့ Austria ပွဲမှာတော့ Austria က5ဂိုးကိုသွင်းတဲ့2ဂိုးနဲ့ပြင်းထန်တာပုတ်ခါဒီကပဲအနိုင်ရသွားခဲ့ပါတယ်ခင်ဗျာဒီနေ့ Euro 2024မှာဘိုဆဲဖို့ရေပန်းစားနေတဲ့အသင်းတွေကတော့ထုံးစံတိုင်းနာမည်ကြီးအသင်းတွေပဲဖြစ်ပြီးတော့ဒီတက်ကမှအင်ရှင်ဂျာမနီအင်္ဂလန်နဲ့ပြင်းထန်အသင်းတွေကရေပန်းစားဆုံးဖြစ်နေပြီးတော့သူတို့နောက်မှာတော့ Spain, Italy, Netherlands နဲ့ Portuguese အသင်းတွေဘိုဆဲနိုင်ခြင်းရှိတယ်လို့အကြက်ကတွေနဲ့ကြွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်ဒီထဲမှာတော့လက်ရှိတူရကီကဖီနာဝါချေအသင်းရဲ့နီးပြဖြစ်တဲ့မော်ရီညိုကတော့သူ့ရဲ့ပေါ်တူဂီအသင်းဘိုဆွဲမယ်လို့ခမန့်ထားပါတယ်။ဆိုတော့မြန်မာဘောလုံးပရိသတ်တွေအထဲမှာရောဘယ်အသင်းဘိုဆွဲမယ်လို့ခမန့်နေကြပါသလဲ။ဒါနဲ့ပတ်သက်ပြီးတော့အမေရိကန်မှာရှိတဲ့မြန်မာနိုင်ငံကဘောလုံးသမားဟောင်းနှစ်ဦးကိုမေးကြည့်ထားပါတယ်။မြန်မာလက်ရေးစင်ဂိုးသမားဟောင်းကိုရင်ထွေးကတော့ဒီနေ့ပြိုင်ပွဲမှာသူအကြိုက်တွေ့တဲ့အသင်းတွေကိုအခုလိုပြောပါတယ်။
ကျွန်တော်ကြိုက်ခဲ့တဲ့အသင်းဆိုလို့ကျွန်တော်အသင်းတစ်သင်းပဲတွေ့သေးတယ်။ကောင်းမတ်ပြမတ်တဲ့အဲဒီဂျာမနီရဲ့ဒုတိယသပင်းကယူနေချစ်တဲ့ဒီအများစုပါလာတဲ့အီတလီတည်းရဲ့ကျွန်တော်အဲ့သပင်းကိုကျွန်တော်ကြိုက်ပြီးတယ်ကျွန်တော်တို့တကယ်မနစ် 2020 တုန်းကဒုတိယရခဲ့တဲ့အင်္ဂလန်သင်းကိုလည်းတကယ်ကောင်းမဲ့ထင်ပြီးမနေ့ကကြီးလိုက်တဲ့ချိန်မှာလည်းအင်္ဂလန်သင်းရဲ့ကစားကွက်ကလည်းအဲ့လောက်ကြီးကျွန်တော်တို့ပေးတဲ့ဒီဟင်းကနဲ့ဟာကနဲ့ဆွဲဆောင်နိုင်တဲ့ကစားကွက်ပေါ့ယူတဲ့နဲ့ကစားကွက်တွေလည်းပြီးတော့ကျွန်တော်တို့အားမရဘူးဒီကအားရတာတော့ကြာပြီကစားတဲ့ကစားကွက်ကကစားတဲ့ကစားကွက်ကကျွန်တော်တို့အားရတဲ့အသင်းကိုကျွန်တော်ကြိုက်တယ်တင်းနဲ့ကျွန်တော်တွေ့ပါမယ်ဂျာမနီကအင်ရှင်သင်းလည်းဖြစ်တယ်နောက်ပြီးသူတို့ကစားတဲ့ကစားကွက်ကလည်းပိုင်ပိုင်နိုင်နေစီစီပူပူနဲ့အသင်းဝင်အတွင်းနဲ့ team work လည်းအကုန်ကောင်းကစားတာကိုတွေ့ရတယ်အီတလီရဲ့ထူးတူပဲအီတလီရဲ့လူငယ်တွေနောက်တန်းကစားကွက်ဖြည့်ပေးတယ်ကျွန်တော်အလဲတန်း player တွေအလဲသူတို့ရဲ့ညိုင်းတဲ့ကစားကွက်တွေနဲ့ရှေ့တန်းလည်းဆက်ပြီးတိုက်ကွက်တွေနဲ့ပထမပိုင်းမှာလည်းငကိုရှုခနဲ့နေအောင်သင်ဝါတယ်သူတို့ရဲ့ကစားကွက်လေးကတင်းလင်းနဲ့မြဲမြဲပြပြလန့်နဲ့အပေါ်လိုမရှိကစားဝါတယ်အဲ့ဒါလေးတို့ကြည့်ပြီးတော့ကျွန်တော်ကစားတဲ့တင်းထဲမှာကြီးနေတဲ့ကိုပဲကျွန်တော်အားကြရတွေ့ခဲ့တယ်တော့အားကြရတဲ့အဲ့ရတော့ကျွန်တော်ကဂျာမီနဲ့ကြည့်ပြမယ်ဖြစ်ပါတယ
်တခါကြီးရောမြို့မှာနေထိုင်တဲ့ရန်ကုန်တက္ကသိုလ်နဲ့စွမ်းရည်နိုင်ကစားသမားဟောင်းကိုကျော်ကြီးကလည်းသူစိတ်ကြိုက်တွေ့မိတဲ့အသင်းတွေနဲ့ပတ်သက်ပြီး
အဲကျွန်တော်စိုက်တာကတော့ဂျာမီစိုက်တယ်ဒီဂျာမီရဲ့အရှင်ကိုအရှင်ကပြောသူကအော်ဒီတော့အနေနဲ့လူဟောင်းပါတော့ဟိုကလူတင်လေးတွေရမ်းမြန်တယ်ဗောနော်အဲ့ဒါလေးကြိုက်တယ်เนาะနောက်ပြီးတော့ဟိုနေ့ကပွဲကကနာကြည့်လိုက်တဲ့အခါကျတော့အိုက်စကော့တလန်ကလူသားတဲ့အခါကျတော့
through our corner. I don't know, Tommy Jade. Not check out, not to wear England Webber, England Webber, England, Lumini, Naipare, not to draw ground ball Gazare, to not ground ball Gazare, so Boma Piapuli, so now many of the hour and the Comare, from my sorry. ကျွန်တော်ကအဲ့ဒီနဲ့တင်းတင်းပေါ်ရမယ်ထင်ပါတယ်เนาะဟိုဂျာမနီနဲ့အင်္ဂလန်တင်းတင်းပေါ်เนาะကျွန်တော်တင်းနေရတော့ဝချီယာဒီတော့တိတ်တော့ဘယ်လိုမရဘူးပေါ့เนาะပေါ်တူဂီလည်းကောင်းပါတယ်နောက်လက်ရှိချန်ပီယံအီတလီလားသူလည်းတော့စတောင်းဖြစ်တာပဲဆိုတော့ပြောတော့မရသေးဘူးပေါ့လေဒါပေမဲ့ကျွန်တော်အတိုက်ကတော့ဂျာမနီနဲ့အင်္ဂလန်တော့ကျွန်တော်တိုက်ပါတယ်ဆိုတော့ဒီပြိုင်ပွဲမှာဘယ်တင်း
ယူရိုယောဘဖလားဘောလုံးပွဲတွေကို1960ခုနှစ်ကနေစတင်ခဲ့တာမှာဂျာမနီနဲ့စပိန်က3ကြိမ်စီနဲ့အများဆုံးဘူးဆွဲထားပြီးတော့အဲ့နောက်မှာတော့အီတလီနဲ့ပြင်သစ်က2ကြိမ်စီရခင်ဆိုဗီယက်ပြည်ထောင်စုချက်ပေါ်တူဂီနယ်သာလန်ဒန်မတ်နဲ့ဂရိနိုင်ငံတွေက2ကြိမ်စီဘူးဆွဲထားပါတယ်အသင်းကြီးတွေကဘူးမဆွဲဘူးသေးတာဆိုလို့နာမည်ကြီးအင်္ဂလန်အသင်းတစ်သင်းပဲကျန်တော့တာလို့ဆိုရမှာဖြစ်ပါတယ်နောက်ဆုံးဖိုင်နယ်ကိုတော့လာမယ့်ဇူလိုင်လ14ရက်နေ့ကျရင်ဘာလင်မြို့မှာကျင်းပါမှာဖြစ်ပြီးတော့ကျွမ်းကျင်သူတွေခံမှန်းသလိုအသင်းကြီးတွေကပဲဘိုးဆွဲမလားဒါမှမဟုတ်ဂျားတွေကမထင်မှတ်ထားတဲ့အသင်းတစ်သင်းပဲဘိုးဆွဲသွားမလားဆိုတာတွေကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာဥရောပမှာ Euro 2024ဘောလုံးပွဲတွေစတင်လိုက်တဲ့ချိန်ထဲမှာပဲအာရှဘက်မှာတော့2026ကမ္ဘာဖလားချင်းစစ်ပွဲတွေကိုပြီးခဲ့တဲ့သတင်းပတ်မှာကစားခဲ့ကြပါတယ်မြန်မာအသင်းကတော့အိမ်ကွေးမှာ၅ဂိုးကိုမရှိနဲ့ရှုံးခဲ့ပြီးတဲ့နောက်မြောက်ကိုရီးယားအသင်းနဲ့လာအိုနိုင်ငံမှာကစားကြတာမှာမြောက်ကိုရီးယားက၄ဂိုးတကူနဲ့နိုင်သွားပါတယ်မြောက်ကိုရီးယားအသင်းဟာသူတို့ရဲ့အိမ်ကွင်းအဖြစ်ကစားအမဲ့ပွဲစဉ်ကိုလာအိုနိုင်ငံမှာကစားရတာဖြစ်ပြီးတော့နောက်ဆုံးပွဲစဉ်၂ပွဲမှာတော့ဆီးရီးယားကိုတကူကိုမရှိနဲ့နိုင်သလိုမြန်မာကို၄ဂိုးတကူနဲ့၂ပွဲစလုံးမှာအနိုင်ရခဲ့ပါတယ်ဆီးရီးယားနဲ့ပွဲကိုတော့ပရိသတ်တွေကိုဝင်ကြီးခွင့်မပေးခဲ့တဲ့အပြင်ရုပ်သံကနေလည်းတိုက်ရိုက်ထုတ်လွှင့်ခွင့်မပေးခဲ့ပဲမြန်မာနဲ့မြောက်ကိုရီးယားပွဲကိုတော့ထုတ်လွှင့်ခွင့်ပေးခဲ့တယ်လို့ VOA လာအိုဌာနရဲ့သတင်းတောက်ကပြောပါတယ်ဘောက်ဒီသတင်းတွေဘက်မှာတော့ American ပြည်ထောင်စုမြောက် Carolina ပြည်နယ်မှာကျင်းပခဲ့တဲ့ American Open ဂေါက်ဒီပြိုင်ပွဲမှာတော့ American က Bryson Nation ဘူးကအနိုင်ရပြီးတော့ American Open Champion ဖြစ်သွားခဲ့ပါတယ် American Open ဂေါက်ဒီပြိုင်ပွဲကိုမြောက် Carolina ပြည်နယ်မှာကျွန်တော်12ရက်နေ့ကနေ16ရက်နေ့အထိကစားခဲ့ကြတာမှာ Nation ဘူးကမြောက် Ireland က Rory McIlroy ထက်တစ်ချက်အသာနဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။တနင်္ဂနွေနေ့ကနောက်ဆုံးနေ့ကစားကြတာမှာမြောက်အန်လန်သားမက်ကယ်ရိုင်းဟာနောက်ဆုံးလေးချင်းမှာဘိုဂီ3ချင်းဖြစ်သွားတာကြောင့်ဒေရှန်ဘူးကနောက်ဆုံးမှာတစ်ချက်အသာနဲ့အနိုင်ရသွားခဲ့တာပါ။ဒေရှန်ဘူးက4ရပ်ပေါင်း184ချက်နဲ့စုစုပေါင်းရိုက်ချက်ထက်6ချက်ရှော့ရိုက်ပြီးတော့ပထမမက်ကယ်ရိုင်းက185ချက်နဲ့ဒုတိယအမေရိကန်ကပက်ထရစ်ကန်ဒလိန်နဲ့တိုနီဖင်နော်တို့က186ချက်နဲ့ပူးတွဲတတိယရခဲ့ကြပါတယ်။ဒီရှမ်ဘူးအတွက်တော့ဒါကဒုတိယမြောက်မေဂျာစုဖလားလည်းဖြစ်ပါတယ်ဒီရှမ်ဘူးဟာဒီပွဲမှာအနိုင်ရသွားခဲ့တဲ့အတွက်စုချင်းငွေအဖြစ်နဲ့အမေရိကန်ဒေါ်လာ 4.3 သန်းလည်းရရှိသွားခဲ့ပါတယ်ခင်ဗျာ
အခုတော့သတင်းအချင်းချုပ်ကိုတင်ပြပါမယ်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့မြောက်ကိုရီးယားတည်ရတာခီးစ်နိုင်ငံတော်ခီးစင်ဗုဒ္ဓနေ့ကပြီးဆုံးသွားပြီးဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကိုခီးဆက်ပါတယ်ရုရှားနဲ့ဆက်ဆံရေးတိုးမြင့်တာအပေါ်အမေရိကန်ရဲ့ဝေဖန်မှုတွေကြားကပဲဗီယက်နမ်ဟာကြာသပတေးနေ့မနေ့အစောပိုင်းမှာရောက်လာတဲ့ရုရှားကောင်းဆောင်ကိုချီးစွခဲ့ပါတယ်အစ္စရေးနဲ့စစ်ပွဲကြီးဖြစ်ခဲ့ရင်အစ္စရေးနိုင်ငံတွင်းကအရေးကြီးပြစ်မှတ်တွေကိုဥတီတိုက်ခိုက်နိုင်တဲ့လက်နက်နဲ့ထောက်လှမ်းရေးစွန့်ရည်တွေအသင့်ရှိနေပြီလို့လေဗနန်အခြေစိုက်ဟစ်ဘိုလာအဖွဲ့ကောင်းဆောင်ကပုတ်ထုံးနေမှာသတိပေးလိုက်ပါတယ်ဟစ်ဘိုလာနဲ့အစ္စရေးတို့ကြားနေဆက်တချောက်ပြိပခါတွေလက်နက်ချီဖြစ်နေချိန်မှာဟစ်ဘိုလာကောင်းဆောင်ရဲ့မှတ်ချက်စကားထွက်ပေါ်လာတာဖြစ်ပါတယ်ရှင်စစ်တပ်အာဏာသိမ်းပြီးကတည်းကဖန်ခံထားတဲ့မြန်မာဒီမိုကရေစီကောင်းဆောင်ဒေါက်ဆန်းစုကြည်ရဲ့89နှစ်ပြည့်မွေးနေ့ချိန်မှာသူ့ဘေးနေရာမှာဘလို့အခြေအနေမျိုးနဲ့ထိမ့်သိမ်းခံရပြီးကျန်းမာရေးအခြေအနေဘလို့ရှိနေတယ်ဆိုတာမသိရပေမဲ့တကယ်ပါလုံးကသူနဲ့အတူရပ်တည်နေတယ်ဆိုတာကိုဒေါက်ဆန်းစုကြည်ခံစားသိနေပါမှာတိနေမှာပါလို့တားဖြစ်သူကိုထိန်လင်းခေါ်ခင်အဲရစ်ကပြောဆိုလိုက်ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်အတွက်အစီအစဉ်ထုတ်လို့ရမှုကကိုစော်မှုကျော်ဖြစ်ပါတယ်။ တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေချပါစေရှင်။ VOE ကိုချစ်ရှုနားဆင်တဲ့အတွက်လည်း VOE 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမ Thank you Type ပါရှင်။